Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2021ခုနှစ်ဧပြီလ9ရက်ဗုဒ္ဓနေ့မနက်ဖက်အစီအစဉ်တွေကို American ပြည်အောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ32 40 48တို့ကနေ Dial ဖိုင်းနားဆင်တဲ့လို့ VOA ရဲ့ Facebook စာမျက်နှာကပါ Dial ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။မြန်မာနိုင်ငံတဝမ်းကမြို့တွေမှာမင်းကြီးကဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးပြစ်ခတ်မှုတွေလည်းရှိခဲ့ပါတယ်။ရောင်ရွှေမှုကပြစ်ခတ်တယ်နေပါဒီအကြောင်းမကြခင်နားဆင်ရမှာပါဆက်လက်ပြီးတော့နိုင်ငံရေးလှုပ်ရှားသူတွေအပါအဝင်လူရာချီပြီးတော့ထိုင်းနယ်စပ်ဘက်ကိုပြေးဝင်လာနေတဲ့အကြောင်းလူမျိုးရေးကောင်စီအလဲချဥက္ကဋ္ဌ VNM ဖြစ်လာတာမျိုးမြန်မာအရေးအလားလားညင်တလာနေတဲ့ American အာရှနယ်ဝါရီအပေါ်လူမျိုးရေးခွဲခြားမှုစတာတွေကိုနားဆင်ရမှာပါစီစဉ်နောက်ပိုင်းမှာတော့ American နိုင်ငံရေးစီစဉ်တဲ့မင်းညားကထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညသကဝိုင်းစီစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ဗုဒ္ဓဦးနဲ့မနေ့ဖက်နောက်ဆုံးရနိုင်ငံသားသတင်းတွေကိုမသိငင်ထိုင်တဲ့ကိုအောင်လွင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဆင်အနာတိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြည်အစ်စ်တုံးပြစ်ခတ်နှိမ်နှင်းနေပေမဲ့လို့လဲနိုင်ငံတော်ဝမ်းမှာအင်္ဂါနေ့ကညမျိုးစုံနဲ့ဆက်လက်ဆန္ဒပြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းထားတဲ့လုံခြုံရေးအဖွဲ့တွေကဆန္ဒပြပွဲတွေနောက်ရက်ခွက်တွေအတွင်းပြစ်ခတ်မှုတွေကြောင့်ဧပြီလ6ရက်နေ့အထိအရက်သား982ဦးတေဆုံးခဲ့ရပြီးဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကဖော်ပြပါတယ်လက်ရှိဖမ်းဆီးခံထားရသူ2950ဦးရှိနေပြီးဖမ်းဝရံထုတ်ခံထားရသူက463ဦးရှိတယ်လို့လဲAAPP ရဲ့ဧပြီလ6ရက်နေ့စီရင်ကဖော်ပြပါတယ်။အနာသိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကအင်ကာနီမှာကြော်ကြားတဲ့အမှုပညာရှင်ဇာကနာကိုဖမ်းတဲ့အကြောင်းသူ့ရဲ့မိတ်ဆွေဖြစ်တဲ့လူရှင်တော်ငပြောကျော်ကလူမှုကွန်ရက် Facebook မှာရေးသားခဲ့ပါတယ်။ဖမ်းဝရံမထုတ်ခံရသူတွေလည်းအဖမ်းခံရတာရှိတယ်ဆိုတဲ့သတင်းတွေရှိနေပါတယ်။ဒါပေမဲ့နိုင်ငံတော်မှာတော့ဆီယနာတိတ်မှုကိုစန့်ကျင်ပြီးနီးပေါင်းစုံနဲ့လမ်းပေါ်ထွက်ဆန္ဒပြကြပါလေ မန္တလေးမှာစုပေါင်းချီတဲ့ဆန္ဒပြခဲ့ကြတာပါရန်ကုန်မှာတော့ဆန္ဒပြလူငယ်တွေကလမ်းပေါ်မှာစီးအနီတွေပတ်ဖြန်းပြီးအင်ကာနစ်မှာဆန္ဒပြပါလေအနာသိဆန့်ကျင်ဆန္ဒပြပွဲတွေသူအေးမသွားစေဖို့အခုလိုဆန္ဒပြတာလို့စီးနီပတ်ဖြန်းဆန္ဒပြသူတို့ကပြောပါတယ
်စီးနီကြံပင်ကတော့ကျွန်တော်တို့အများပြည်သူတွေကျွန်တော်တို့ရဲ့ပြည်သူပြည်သားတွေသူအေးသွားမှာဆိုတဲ့အတွက်ကျွန်တော်တို့အာရတဲ့နီးရည်နဲ့နီးမျိုးစုံနဲ့ပေါ့နော်ကျွန်တော်တို့အာလိုက်ပြီးတော့အာကြံစပြီးတော့အကုန်လုံးကိုတော့လိုက်လုပ်နေရပါတော့ဟုတ်ကဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဒီအနီရောင်သွေးတွေနဲ့ပေါ့နော်ကျွန်တော်ဒါသူရဲကောင်းတွေရဲ့သွေးကိုကိုစားပြုတာပါတော့ကျွန်တော်တို့တေဝါရဲ့သေဆုံးသွားတဲ့သူရဲကောင်းတွေရဲ့အဲသွေးတွေနဲ့ကျွန်တော်တို့ဒီကောင်းတွေကိုအဲပြန်ပြီးတော့နှိမ့်မြုပ်ဖြစ်မယ်ကျွန်တော်တို့ဒီအဲသူရဲကောင်းတွေရဲ့သွေးတွေကအခုတည်းကမချောက်သေးဘူးဒီသွေးတွေနဲ့သူတို့ကိုပြန်ပြီးတော့နှိမ့်မြုပ်မယ်ဆိုတော့ဒီရွယ်ချက်နဲ့ကျွန်တော်တို့ချိန်ချောက်တဲ့ပုံစံမျိုးနဲ့ကျွန်တော်တို့လုပ်တာဖြစ်ပါတယ
်ဆီယနာသိန်းစန့်ကျင်ဆန္ဒပြပွဲတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာတွေရက်ွက်တွေအတွင်ဝင်ရောက်ပြစ်ခတ်တာတွေကြောင့်သေဆုံးခဲ့ရသူတွေအတွက်ဖျားမှာမီးပူစော်ဆူတောင်းပွဲတရက်ကိုလေတဝဲမှာအင်ကာနိညာကပြုလုပ်ခဲ့ပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမ္မတ EU ကတပေါင်းတစ်စီးတဲ့ပြစ်ဒဏ်ခံအရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအီဗ်လက်ဒရီယန်ကအင်ကာနိမှာပြောပါတယ်မြန်မာစစ်တပ်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုဥရောပသမ္မတအဖွဲ့ဝင်28နိုင်ငံအဆင့်ထိတိုးမြှင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုမြန်မြန်ဆန်ဆန်ကျင့်သုံးနိုင်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်အမတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေကိုအနောက်နိုင်ငံတွေကပြစ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်နေတာကြောင့်မြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်သွားနိုင်တယ်လို့ရုရှားအစိုးရကပြောဆိုတဲ့အကြောင်း Interfax သတင်းအေဂျင်စီကိုကိုးကားပြီး Reuters သတင်းကဖော်ပြပါဗျ။စ เสียหน้าเต็มหูมาดาวน์ชิตูเร่นักธุรกิจปัตตาเสนอตูเร่ซึ่งแต่เนี่ยสัตว์จะลงงานชีวิตออกมาอเมริกันบริเตนกันนี่ท่านเนี่ยอุยอบมาทำกับอียูทูกาแต่ข้าไปสมุทรอตีดีช้ำมันนี่รับเชื่อไปเสียหน้าเต็มตูเร่พอพีอาร์พีชิ้นชอบเด็ดแต่ข้าเยี่ยมหูเร่กาจูมิชิเวอันเดียลุงจีจาวยืนเป็นประกาศจีพีอังตุ่มปอดลูกพิมพ์เจ้า Russian หนังเงินใจทานาเปลี่ยนคนยากูกูกับไปอินเตอร์เฟ็กซ์ดิ้งอ่ะพบยาละปะยามาเสียหน้าเต็มหัวเสียหน้าปัตตาบีตั้มรอกากวยยูซีโจพูดจงหูจิมยาวเลยป่าวเองสิเพย์ยับเพย์ปุ๊กุสเตอุกุปีเกเรมาลาจวนอุยอบมาตั้มกับอียูกับจังกับเยียวทับอะไรแต่เป็นปีเกเรสนี่นี่กันนี่พี่เรามาเสียใจเอาเชียวยังสิกาลูกเต อุยอบมาตั้มกับกูอินฮิมยาสัญญาวันจีเซียนซีเวกูเล่อียูกูเซเลรีมัตเตียวเคจาบาบูเลชินังเงี้ยเชนียะยามานังเงี้ยด้วยอียูกับเปอันนี้เด็กพิมพ์ยูเยกูนี่ด้วยกูเปียนเล่ต้องการนี่เด็กรู้เล่อียูเย่ยามายงอ่ะเจอสุทาบาร์เรชยามานังเงี้ยมาฟีพวยละเตียนเนี่ยเสียหน้าเต็มหูนับไปเสียงด้วยเนี่ยจะมาเยวันทันด้วยแต่แค่ขยันมูอันนี้ส่งนั่นเสียชิจินชิกับปี
Health volunteers are attacked and attacks against ambulances are preventing
life-threatening。现在呢，文章这么一路打雷鼓，打开幕，露娜的先队鼓，打开幕的下属员，龙江一大破瑞来前呢，踢开天涯压价的一些打雷鼓，一再给古尼平衡也，哈，他批示的路。 กุลาตามกับตัวยิ่งมุ่งเจาะเปลี่ยนกุญยาสตีเวนจูเจอริสกาอิงการ์เน่ปรินซ์ชินเลนบอยมาเปลี่ยนไปเลยยามานังเงี้ยเสียหน้าเต็มหูนับไปจันทร์มูเรสเซพเชนเนปีนังเงี้ยปีนี้เนี่ยจะมาเยสเนียปอที่ไก่เตียงมูเรฮะทุ่งสวยงามเปลี่ยนเจ้ายามานังเงี้ยเสียกุลาตามกับอภัยกาเลเปียสุทับไปเลยปีเกเรตเนลานีเอจิลังไงยันหิมาเว
ยังคงได้สัญจรอยู่เนี่ยยังคงลังอ่ะประชิดสิ่งที่คู่สิ่งนี้ยึดถือกับวิญญาณปีเสียวันดูอีป่าวเองรูปปู่กูกูอุกุพันสิเกล่าลุ่มยิ่งเปิดดูกับพี่เอกูเปียวไปเลยยังคงได้ทำไมว่าโอ้โหเนี่ยสร้างวัดที่เดียวยังคงได้ทำไมพี่เอกูกาลาลีมาตัวพี่เสียงนี้ตัวเป็นเด็กตัวนี้ประชิดอันนี้เนี่ยตัวอันนี้เสียงนี้คนเดียว ยาวมาป่าวเลยอารมณ์ว่าคือบอกกูอยากก็ไอ้เนี่ยเนี่ยนายอยากวิ่งอยู่ว่าเสียกันเลยเสียหายเลยเสียที่สี่กันเลยอะไรเนี่ยพี่ว่าแย่มาเลยโอ้ที่สี่ที่จะเดินเลยโอ้อะไรหายเลยพี่ว่ากองอยู่ว่าเลยไปว่าเลยไอ้ยาวูไอ้เสียเลยพี่ว่ากองอยู่ว่าเลย
แต่มาอย่างว่าดูเป็นภาษาเนี่ยกงยูอะไรเอ็มว่ากงเชื่อตีด้วยป้าเจ้าพันสีตัวเดียวสุดเลยตีสิกรมตียาบ้าบุแต่เช่นนี้มาเวกินที่เนี่ยด้วยงานเดียดจะโชว์บอสิ่งต่างๆเลี้ยงงานนี่ได้ใครนี่ราเจ้าซาตินเจ้าหนี้เปียสีเดียดเรียนด้วยเลยชินีบาร์เรชเช่ชักขันที่เนี่ยเจ้าตัวมีเนี่ยช่วยพี่เจียมาสิ่งจันเล่นเนี่ยเป้าเกวียราเจ้ากลิ่นเนี่ยอุ่นเนี่ยมีเงินเชิดดูสุสุบังต้องอุติสงเคียบีกลิ่นเนี่ยอุติใครจะยาเจ้า กุลาตามกับกลิ่นเงียบยาเชียงปงวยอพยพยูนิเซฟเย่ยามาสัญญาอย่างกับอิงการีมาทบยามาเร่เอวิลาเลียนเอกาสิ่งนั้นเป็นสิ่งจุนจังเป้ากวยราจาวมีเงินเพียงตัวเนี่ยกลิ่นต้องอุทิมันเกียบีมีเงินเพียงตัวน่าอัตเนี่ยเนี่ยงานเนี่ยช่วยกลิ่นเนี่ยอุติสงเกวารีคนเนี่ยช่วยกลิ่นการรถที่ใครจะยาสีเดือดจัดยาเรื่อยเสียเมื่อกองพิยาเรื่อยเจ้ายูนิเซฟยามาอย่างเยี่ยเตียงเวลุ่มบุกงเย่ Facebook มาพบยาทาวาเร่ยามานังงานด้วยนิมยงไม้เนี่ยสิ่งนี้จุนจันนี่ปากกวยราเจ้าที่ส่งทายาตุรีเย่ต้องพงทพงอ่ะกลิ่นเงรุยพี่ปีที่ส่งขยะเด็กกลิ่นเงรุยเย่ลิสเซคนนี้ยากันนุ่งอ่ะจะขันที่เนี่ยกับพี่เด็กรู้เลยพบยาทาวาเร่ยามานังงานด้วยงานแต่สันตุอาโลนี่เนี่ยนิมยงไม้เนี่ยมาต้องจับบุน้ามาเป้ากวยที่เด็กนิมยงไม้เนี่ยสิ่งนี้เป็นสิ่งดีกูสิ่งเล่นจับบุเลยยูนิเซฟกับไต้ตุนทาวาเร่เช่น
ยูเอเมริกันแต่ไม่ได้เป็นมาว่าด้าซีซันนี้กูไม่ได้เช่าไหนกันนี่คนไหนที่ไต่ลมิดาตรงเส้นนี้กิโลเฮิรตซ์ก็ตรงเส้นตรงนี้ไต่ลมิดาเลเซกิโลเฮิรตซ์คนเลเซตรงนี้ไต่ลมิดาเลเซกิโลเฮิรตซ์ชาวตินาตรงนี้ไต่ลมิดาเดียกูเซกิโลเฮิรตซ์จึงอ่ะคงอารมณ์กันนี่เท่านั้นเป็นไปเช่น
န်နိုင်ငံနျူကလ িয়ার ရေးဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာကနဦးစွန့်နစ်မှုတွေဟာအပြုသဘောဆောင်တဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။ဂျီရန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြားရရှိခဲ့တဲ့2015ခုနှစ်နျူကလ িয়ার ဆက်ချုပ်မှာအမေရိကန်ကပြန်လည်ပါဝင်နိုင်မှုသမ္မတဂျိုးဘိုင်ဒန်ဆိုရကနီးလန်းရှာတဲ့အနေနဲ့ဆွေးနွေးနေတာပါ။
We do see this as a constructive and certainly welcome step.
ဒီတော့ဆောင်းနေလို့ရှိနေပြီးတရားပေါက်ကျူးစွာမယ်ချီလန်းတရားဖြစ်ပါလေလို့အမေရိကန်နိုင်ငံရဲ့ဦးညီဌာနပြောဝင်ရပုဂ္ဂိုလ် Ned Price ကဗီယက်နမ်မျိုးဆွေးနွေးပွဲနဲ့ပတ်သက်လို့ဝါရှင်တန်မှာအင်္ဂါနေ့ကသတင်းတော်တွေကိုပြောလိုက်တာပါဗီယက်နမ်မျိုးမှာအမေရိကန်နဲ့အီရန်ကြားအင်္ဂါနေ့မှာစတင်လိုက်တဲ့တဆင့်ခံဆွေးနွေးမှုတွေကနေ2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းနိုင်မှုလဲဥရောပခေါင်းဆောင်တွေမျှော်လင့်နေပါတယ်အမေရိကန်ထုကုစလေရော့ဘ်မဲလေဦးဆောင်တဲ့ကုစလေဖွဲ့နဲ့အီရန်နိုင်ငံကုစလေဖွဲ့တို့ကြားဥရောပကုစလေတွေကတစ်ဆင့်ဆွေးနွေးနေကြတာပါ2015ခုနှစ် UN နျူကလ িয়ার နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ကသမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာနှုတ်ထွက်ထားပြီး UN ပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေလည်းပြန်လည်ချမှတ်ထားတာဖြစ်ပြီး UN ကတော့တံခတ်မှုတွေကိုအရင်ဖယ်ရှားပေးဖို့လိုလားနေတာလည်းဖြစ်ပါတယ်ယူကရိန်းနိုင်ငံရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုဆက်လက်အားပေးထောက်ခံမယ့်အကြောင်းအမေရိကန်ကအင်ကာနေမှာဂရုပြုပြောကြားလိုက်ပေမဲ့မြောက်အတ္တန်တိတ်စာချုပ်ဖွဲ့ NATO ဖွဲ့ဝင်ဖြစ်တရားဝင်ထောက်ခံမှုတော့မပေးခဲ့ပါဘူး
We are strong supporters of them. We are engaged with them in working to push back on the destabilizing actions but that's a decision for NATO to make and
ယူကရိန်းနိုင်ငံကိုအခိုင်အမာအားပေးထောက်ခံပေမဲ့ NATO ဖွဲ့ဝင်ဖြစ်လက်ခံမှုကတော့မာမိတ်ဖွဲ့ကြီးကသာဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဂျန်စာကီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယူကရိန်းနိုင်ငံနေဆက်မှာမချသေးရင်ရက်တွေကရုရှားတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်ယူကရိန်းနဲ့အမေရိကန်ပါဝင်အနောက်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေပြောဆိုထားပါတယ်ရုရှားကိုသတိပေးတဲ့အနေနဲ့ NATO မာမိတ်ဖွဲ့မှာယူကရိန်းနိုင်ငံကိုလက်ခံဖို့လဲ NATO အဖွဲ့ထွေးရင်မှုချုပ်ယန်စတန်ဘတ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့အင်္ဂါနေ့အစောပိုင်းကဆက်သွယ်ပြောဆိုရမှာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတိုက်တွန်းခဲ့တာပါ။ပြည်ရင်ပြောင်းလဲရေးတက်တက်လောက်နဲ့ရုရှားကိုဟန်တားနိုင်မှာမဟုတ်ဘဲနေတိုးဖွဲ့ကသာစစ်ကိုတားဆီးနိုင်မှာဖြစ်တဲ့အကြောင်းလဲယူကရိန်းသမ္မတကနောက်ပိုင်းတွစ်တာလူမှုကွန်ရက်မှာပြောဆိုထားပါတယ်။ပါကစ္စတန်နိုင်ငံနဲ့တန်တမာရေးစီးပွားရေးစီးရေးဆက်ဆံမှုတွေတိုးလာနေတဲ့ရုရှားနိုင်ငံကနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နှစ်ရက်ကြာတရားဝင်ခီးစဉ်ဖြင့်ပါကစ္စတန်နိုင်ငံမှာအင်္ဂါနေ့ကရောက်ရှိနေပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမခ်မုခ်ကူရက်ရှ်နဲ့တွေ့ဆုံပြီးအိန္ဒိယအာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲတွေဆုံးသတ်နိုင်ရေးတရမန်ရေးကြိုးပမ်းမှုတွေကိုအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းနိုင်ငံတာဝန်ရှိသူတွေကပြောဆိုကြပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးကတော့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကနိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြပြီးအစ္စလာမဘတ်မျိုးအပြင်ဘက်ကစစ်ကန့်တစ်ခုမှလက်ခံယူဆခဲ့တာပါ။ပါကစ္စတန်နိုင်ငံဟာရုရှားနဲ့ဆက်ဆံရေးကိုအလေးထားသလိုဆက်ဆံရေးတွေကြီးထွားလာနေတဲ့အကြောင်းလဲပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကသူနဲ့တွေ့ဆုံချိန်မှာရုရှားနိုင်ငံခြားရေးဝန်ကြီးကိုပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာရုရှားသမ္မတရဲ့အထူးတန်တမန်ဇမီယာကူဘိုလော့ဖ်နဲ့အတူရောက်ရှိနေတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးလာဗရော့ဟာပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်နဲ့ပါကစ္စတန်စစ်ပဆိုင်ရာထိပ်တန်းခေါင်းဆောင်တွေနဲ့လည်းခီးစဉ်တွင်တွေ့ဆုံမှုစီစဉ်ထားပါတယ်။အမေရိကန်ပြည်အစုမှာအရွယ်ရောက်သူတွေအားလုံးဧပြီလ19ရက်နေ့ကစလို့ကိုဗစ်ကာကွယ်ဆေးထိုးခွင့်ရတာမှဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်။မူလတော်ကမေလ1ရက်နေ့မှာထိုးခွင့်ရဖို့သတ်မှတ်ထားတဲ့ဒရင်းနပတ်ဆော့ပြီးထိုးခွင့်ရကြတော့မှာပါ။အမေရိကန်မှာကာကွယ်ဆေးအမျိုးအစား3ခုကိုထုတ်လုပ်မှုတွေတိုးမြင့်လာနေချိန်မှာပဲအရွယ်ရောက်သူအားလုံးရဲ့90ရာခိုင်နှုန်းလောက်ဧပြီလ19ရက်နေ့ကစကာကွယ်ဆေးထိုးခွင့်ရတာမှဖြစ်တဲ့အကြောင်းပြည်ရဲ့ဒင်းပတ်ထဲမှာပဲသမ္မတဘိုင်ဒန်ပြောဆိုထားပေမဲ့အခုခါမှာတော့အရွယ်ရောက်သူတွေကကာကွယ်ဆေးထိုးခြင်းနဲ့သူတွေအားလုံးထိုးခွင့်ရတော့မယ်အကြောင်းကြေညာလိုက်တာလည်းဖြစ်ပါတယ်
We've reached 150 million shots in arms since entering government and that by April 19th all adult Americans will be eligible to get the vaccine.
ဒီတော့ဒီငါးဆက်လို့ဒီ150ကိုကာကွယ်ဆေးထိုးပြပါပြီ။ဒီပြည်လဆက်ကွေးနေကဆက်လို့အရွယ်ရောက်သူအမေရိကန်အားလုံးလည်းကာကွယ်ဆေးထိုးခွင့်ရကြတော့မှာပါလို့အင်ဂျီတော်ပြောခွင့်ရဂျန်ဆာကီပြောဆိုသွားတာပါ။ဒါပေမဲ့လည်းအမေရိကန်တနေငံလုံးတိုင်းတန်နဲ့ကောက်ယူထားတဲ့လူလူသဘောထားစစ်တမ်းမှာတော့အကြောင်းမျိုးမျိုးကြောင့်ကာကွယ်ဆေးထိုးဖို့ညှင်းဆန်တဲ့သူ20ရာခိုင်နှုန်းလောက်ရှိနေတာတွေ့ရပါတယ်။သဘောထားပေးသူတွေထဲမှာဆေးထိုးဖို့မလိုအပ်ဘူးလို့ယူဆသူတွေရှိတယ်လို့အကျိုးထက်အဖြစ်ဖြစ်နိုင်တယ်လို့ယူဆတဲ့သူတွေအစိုးရရဲ့ကာကွယ်ဆေးထိုးတဲ့စီစဉ်မှုမယုံကြည်သူတွေလည်းပါဝင်ကြပါတယ်။ကာကွယ်ဆေးထိုးပြီးသူအများစုဟာ စီးရံကိုလုံးဝမခံရတာဒါမှမဟုတ်လေတရက်နှစ်ရက်လောက်သာယာယီစီးရံခံစားရတယ်ဆိုတဲ့သတင်းတွေကြောင့်မကြသေးရင်လားဒီကဆက်လို့ကာကွယ်ဆေးမထိုးကျင်တဲ့သူအရေးတွေလည်းကြဆင်းလာနေပါတယ်သမရအဖြစ်ကျန်းသစ္စာချင်းဆိုတာဝန်မယူခင်မှာပဲကာကွယ်ဆေးထိုးထားတဲ့သမရဘိုင်ဒန်ကတော့အင်္ဂါနေ့မှာပဲဝါရှင်တန်ဒီစီနီဗာဂျီးနီးယားပြည်နယ်ကကာကွယ်ဆေးထိုးပြနေတဲ့နေရာကိုတွားရောက်ခဲ့ပြီးတဲ့နောက်အိမ်ဒီပေါ်မှာကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကိုကြီးညာခဲ့တာလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်ခဲ့ရတဲ့ကမ္ဘာစီးပွားရေးဟာခန့်မှန်းထားတာတဲ့ပို့ပြီးတော့နေနေဆန်းဆန်းပြန်လည်နလန်ထူလန်နေတဲ့ကြောင်းအပြည့်အစုံကိုကျေးရံပုံအဖွဲ့ IMF ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ကမ္ဘာစီးပွားရေးဟာဒီနှစ်မှာ600ရာခိုင်နှုန်းတိုးတက်လာပြီးရှင်းနှစ်2022ခုနှစ်မှာနောက်ထပ်4.4ရာခိုင်နှုန်းတိုးလာနိုင်တယ်လို့လည်း IMF ကကန့်မှန်းတာဖြစ်ပါတယ်။2019ခုနှစ်ကုန်ပိုင်းမှာတရုတ်နိုင်ငံကစတင်ခဲ့တဲ့ကာယောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာအဆိုးဆုံးတန်ဆန်ခဲ့ရတဲ့မိနစ်တုန်းကစီးပွားရေးဖွံ့ဖြိုးမှုဟာ3.3ရာခိုင်နှုန်း800ကနေတိတိကျကျတက်လာလိမ့်မယ်လို့ IMF ကကန့်မှန်းထားတာပါ။အမေရိကန်ပြည်ထောင်စုမှဗန်နာရီးယားထောက်ပံ့ကူညီတာတွေကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကြောင့်ဒီနှစ်ဒုတိယနှစ်ဝက်မှာစီးပွားရေးပြန်လည်နလန်ထူအားကောင်းလာနိုင်တဲ့အခြေအနေတွေနဲ့ကမ္ဘာပေါ်ကနေရာတော်တော်များများမှာကာယောဂါတန်ကိုကျဉ်းကျဉ်းခံနိုင်စွမ်းတွေကြောင့်စီးပွားရေးအလားလာကောင်းလာမယ်ခံမှန်းချက်တွေထွက်ပေါ်လာနေတာလို့လည်း IMF ရဲ့စီးပွားရေးပညာရှင်အဖွဲ့အကြီးကဂီတာကိုဗစ်နက်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့မတ်လတဲ့အလောက်ကကိုစင်းကျော်ဖန်တီးပြနိုင်ခဲ့တဲ့အကြောင်းပြည်ထောင်စုပထမပဲဒရင်ထုတ်ပြန်ထားပြီးဖေဖော်ဝါရီလထဲမှာအလောက်ကန်ခွင်လန်းဟာနှစ်နှစ်အတွင်းအမြင့်ဆုံးတိုးလာတယ်လို့ကာယောဂါမတန်ခင်ကာလတည်း9.1%ကနေတိုးလာတဲ့အကြောင်းလဲအမေရိကန်လူ့ကမ္ဘာဝန်ကြီးဌာနကအင်္ဂါနေ့မှာပဲဒရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဗုဒ္ဓဦးနေထိတိုင်ရောက်နိုင်ငံကသတင်းတွေကိုမသိငီထိုင်တဲ့ကိုအောင်လင်းတို့ကပြောပြပေးကြတာပါVOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို barmis.voanews.com internet site မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နက်ထဲမှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်တော့ပါမယ်။အရင်ဆုံးညသပိတ်တိုက်ပွဲသတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတဝန်းကတချို့မြို့တွေမှာမနေ့ညပိုင်းကညသပိတ်တွေဆင်နွှဲခဲ့ကြပြီးတော့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကပစ်ခတ်တာကြောင့်လူတယောက်တည်းမနေတည်ဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။အခြေအနေပြေဆုံးဖို့တော့ကိုရနိုင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ။
စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံတော်ဝန်မှဆက်လက်ဆင်နွှဲခဲ့ကြပြီးတော့မနေ့ညပိုင်းကလည်းမြို့တော်များများမှာညသပိတ်တွေဆက်လက်ဆင်နွှဲခဲ့ကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့မှာတော့မနေ့ညကဇမ်ဘုံတိရခိုလက်နက်ကိုင်တွေကဝင်ရောက်ရိုင်းနှက်ရာကနေဒေသခံတွေနဲ့ထိတိုက်တွေ့ပြီးတော့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ ဒီကံမှုကြောင့်တယောက်တည်းဆုံးပြီးတော့နောက်တယောက်တနက်ချီထိမှန်တန်ရာရခဲ့သလိုအတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။မန္တလေးတိုင်းမြင်းညာမြို့မှာလည်းမနေ့ညကစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကပြစ်ခတ်တာကြောင့်တဦးဒဏ်ရာရသွားခဲ့တယ်လို့မြင်းညာမြို့ကတဦးကပြောပါတယ်
။ဆိုတော့ညာဦးဘက်ကတော့ဟိုညစ်တယ်လို့ကြားရတယ်ဟုတ်။ဟိုအီဘီစီနားမှာလို့ပြောတယ်။မြင်းညာအီဘီစီနားမှာဒါဆိုတော့ဟိုဒီလိုကြတာမသိရသေးဘူးကြာ။တယောက်ကတော့ဒီရလေးရတယ်ကတယောက်တော့ထိကြလို့ရောဆရာချင်းတွေကတော့ဟိုကတော့မဖြစ်ရဘူးလက်မောင်းမှန်သွားပြီးတော့ပြီးရတယ်က
မြင်းညာမျိုးမှာမနေ့ညပိုင်းကဆန္ဒပြတာတွေညာသပိတ်တွေမရှိတဲ့အတွက်ဘာကြောင့်ပြစ်ခတ်တယ်ဆိုတာတိတိကျကျမပြောနိုင်ဘူးလို့စူပါမျိုးကန်ကအခုလို့ဆက်ပြောပါတယ
်အခုပြစ်တဲ့ဟာတော့အကြောင်းရင်းကိုမရှိဘူးဒီတိုင်းပဲလို့ဘာကြောင့်ပြစ်တယ်ဆိုတော့မသိရဘူးဆန္ဒပြလို့ရတော့မဟုတ်ဘူးက
ဆိုတော့မြင်းညာမှာဆန္ဒပြပွဲအခြေအနေတွေကဘယ်လိုရှိလဲ
ဆန္ဒပြပွဲကပုံမှန်ပြနေကြတဲ့အတိုင်းကျွန်တော်ဒီမနေ့ပိုင်းကတော့ဒီတိုင်းမတော်တော့ပဲပြနေတာအဲ့ဒါတော့ရှိရတာအဲ့တော့ကျွန်တော်ကဆိုရင်ကျွန်တော်ညသပိတ်ကြီးပါလေရှိရတယ်ညသပိတ်ကြီးကဒီ29ရက်နောက်ပိုင်းဒီတော်တော့လာချိုးခွဲပြီးတော့လိုက်ပြနေကြတယ်ညသပိတ်ကြီးကမရှိတော့ဘူ
းနေပိုင်းနေမှာဆန္ဒပြတာတွေကဘယ်လောက်လောက်ရှိတယ
်နေပိုင်းကအဲကမန်ကျွန်တော် 300-500 တခြားလည်းတော့ရှိပါ
ဒီပေါ်မှာစစ်တပ်တို့ရဲတို့တုံ့ပြန်ပုံကရောဘယ်လိုအခြေအနေမျိုးရှိလဲ
အဲလုံချိုးရေးတုံ့ပြန်တာကသူတို့ကတော့အဲကျွန်တော်ဆန္ဒပြအဲဆိုရင်ကိုပဲနေလာတဲ့တန်းဖြိုခွင်းတာပဲပြစ်တာပဲပြစ်တာရိုက်ခတ်တာရိုက်အဲ့လိုတောက်ချောက်ပြန်လုပ်တာပဲဒါမဲ့လေဒီမှာမျိုးတူကလည်းနေတိုင်းလည်းပြတယ်နေတိုင်းလည်းမရအောင်ထွက်ပြီးတော့ဆန္ဒပြဝေးတော့နေတိုင်းရှိတာပဲကြာကျွန်တော်တို့ စပါပြီဆိုစနေကဒီနေ့ရက်60ကျော်ရှိအောင်အနာပြဘူးတည့်ရမှာမနာဘူးညံ့မှာတော့ညံ့မှာတော့ပြန်လာရင်စနေစတင်တဲ့အနေနဲ့တော့ကျွန်တော်စဉ်းစားချင်းမကြဆုံးသေးဘူးနော်အဲ့ဒါတော့ဧည့်သည်ရဲ့ဆန္ဒပြသွားမယ်လို့အနေနဲ့ချတာရတယ်ဗျာ
ဒါပြင်ပဲဂိုးမျိုးနဲ့မန္တလေးတိုင်းပြည်ကြီးတကွန်မျိုးနဲ့အပါအဝင်တခြားမျိုးတွေအတော်များများမှာလည်းမင်းညာကညာသပိတ်ဆင်နွှဲတာတွေအတော်များများရှိခဲ့ပါတယ်။တချင်းပြည်နယ်ဗမော်မျိုးမှာတော့မြို့ကန်လူငယ်တချို့ကကြက်ပေါင်ကြံတင်းကြိုင်းမှာဝိညာဉ်သပိတ်ဆင်နွှဲခဲ့ကြပြီးတော့စစ်ကောင်စီဝင်များအတွက်အကျိုးစာပနာပွဲဆိုတဲ့ဆိုင်းပုတ်တွေကန်ဆောင်ပြီးတော့စစ်ကောင်စီဝင်တွေရဲ့ဓာတ်ပုံတွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ကြပါတယ်။အခုရက်ပိုင်းတွေအတွင်းဆန္ဒပြတဲ့သူတွေနဲ့စစ်ကောင်စီတပ်တွေကြားထိတ်တိုက်တွေးမှုတွေပြင်းထန်နေတဲ့ကလေးမျိုးမှာဆိုရင်လဲမင်းညာကဒေသခံတွေကညာသပိတ်ဆင်နွှဲခဲ့ကြပြီးတော့အဲ့ဒီညာသပိတ်အတွင်းမှာစစ်ကောင်စီကိုထောက်ခံကူညီပေးနေတဲ့တရုတ်နိုင်ငံရဲ့အလံကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်သခိုင်းတိုင်းအတွင်းကကျွန်းလာမျိုးမှာတော့ဒေသခံတွေကမန္တလေးမြို့ကြီးနားယထာလမ်းပေါ်မှာညာသပိတ်ဆင်နွှဲပြီးတော့ဆရာနာရှင်စန့်ကျင်ရေးနှွေဦးတော်လန်ရေးအတွင်းမှာတည်ဆုံသွားခဲ့တဲ့သူတွေအတွက်မီးထွန်းဆူတောင်းတာတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့မှာဆိုရင်လဲဆရာနာရှင်စန့်ကျင်ရေးတပိတ်တွေကိုဆက်လက်ဆင်နွှဲခဲ့ကြပြီးတော့ဆန္ဒပြလှုပ်ရှားသူတွေဟာမနေ့ကတော့လမ်းမတွေပေါ်မှာဆေးတပိတ်ကိုဆင်နွှဲခဲ့ကြပါတယ်။စစ်ကောင်စီရဲ့လက်နက်ကိုင်တပ်တွေရဲ့တိုက်ခိုက်မှုကြောင့်တေဆုံသွားတဲ့သူတွေကိုရည်စူးပြီးတော့သွေးမတိတ်တဲ့ဆေးတပိတ်ကိုပြုလုပ်ခဲ့တာဖြစ်တယ်လို့အမိမဖော်တဲ့ရန်ကုန်မြို့ကတအူးကအခုလိုပြောပါတယ
်။စေးနီကံပင်ကတော့ကျွန်တော်တို့အများပြည်သူတွေကျွန်တော်တို့ရဲ့ပြည်သူပြည်သားတွေသွေးအေးသွားမှာဆိုတဲ့အတွက်ကျွန်တော်တို့ရတဲ့နီးရည်နဲ့နီးမျိုးစုံနဲ့ပေါ့နော်လိုက်ပြီးတော့ကြံစားပြီးတော့အကုန်လုံးကိုတော့လိုက်လုံနေရပါဘူးအဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဒီအနီရောင်သွေးတွေနဲ့ပေါ့နော်ကျွန်တော်ဒါသူရဲကောင်းတွေရဲ့သွေးကိုကိုစားပြုတာပေါ့နော်ကျွန်တော်တို့တေဝါရဲ့သေဆုံးသားတဲ့သူရဲကောင်းတွေရဲ့သွေးတွေနဲ့ကျွန်တော်တို့ဒီကောင်းတွေကိုပြန်ပြီးတော့နှစ်မြုပ်ဖြစ်မယ်ကျွန်တော်တို့ဒီသူရဲကောင်းတွေရဲ့သွေးတွေကအခုတည်းကမချောက်သေးဘူးဒီသွေးနဲ့သူတို့ကိုပြန်ပြီးတော့နှိမ့်မြုပ်မယ်ဆိုတော့ဒီရွယ်ချက်နဲ့ကျွန်တော်တို့ချိန်ချောက်တဲ့ပုံစံမျိုးနဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်မြန်မာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်နလကျော်လာခဲ့ပြီမဲ့နိုင်ငံတော်ဆန္ဒပြပွဲတွေဆက်ဖြစ်နေသလိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကလည်းဒီဆန္ဒပြပွဲတွေကိုဆက်ပြီးတော့ပြစ်ခတ်နေနေတာတွေကြောင့်အခုဆိုရင်နိုင်ငံတော်မှာတည်ဆုံသူဦးရေဟာ950ကျော်သွားပြီဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကကူညီစောင့်ရှောက်ရေးအသင်း AAPB အဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရီးယားနိုင်ငံတည်ဆက်တော်တာပါအခုဆက်လက်ပြီးတော့ထိုင်းနယ်စပ်ကလာတဲ့သတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်ကနှိမ်နင်းနေတာကြောင့်နိုင်ငံရေးတကြွလှှွာသူတွေ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့အဝင်တွေအပါအဝင်ယာနဲ့ချီတဲ့အရက်သားတွေထွက်ပြေးတင်းဆောင်နေကြပါတယ်။အဲ့ဒီကတချို့ကတော့ထိုင်းနိုင်ငံကိုနယ်စပ်ဖြတ်ကျော်ခိုးလုံနေကြပါတယ်။ဒီအကြောင်းထိုင်းနိုင်ငံမဲဆောက်ကနေ VOA သတင်းတောက် Steve Sanford တွင်ပြပေါ်လာတာကိုမဆုမွန်ကပြောပြပေးပါမယ်
။ကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေနဲ့ပြည်ပခါတွေပြင်းထန်လာတဲ့အတွက်နေဆက်မျိုးမဲဆောက်မှာတော့ထိုင်းဘက်ကလုံခြုံရေးကိုတိုးချထားပါတယ်။အာဏာသိမ်းမှုစတင်တဲ့ဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခင်းတာတိုင်းရင်းဒေသတွေမှာနေဆောင်ကနေဘဲသူဘဲဝါမခွဲကြဘဲဘုံကျဲတိုက်ခိုက်နေတာကြောင့်လူတွေထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတာပါ။အခုထိုင်းကိုရောက်လာတဲ့ကရင်စစ်သားဟောင်းတဦးဆိုရင်သူ့အမျိုးသမီးနဲ့ကလေးနှစ်ယောက်ကရန်ကုန်မှာပြိမိနေတာပါ။အိမ်ကတရင်တွေကိုစိတ်မချမ်းမသာနဲ့နားဆွင့်နေရတယ်လို့ပြောပါတယ
်။ကောင်းအန္တရာယ်ကအန္တရာယ်ဒီကခန္ဓာနဲ့
မိသားစုတွေအနေနဲ့ရှိပါတယ်။သူတို့နေတဲ့တိုက်ခန်းအပြင်မှာမြမအနာပိုင်းတွေကစောင့်ကြည့်နေပြီးတော့ပရင်းပေါက်တွေကိုလေးခွာတွေနဲ့ပြစ်ပါတယ်။လူတွေကိုလည်းဆက်ဖမ်းနေပါတယ်လို့ပြောပါတယ
်။မတော်ဟန်ဆူခေါင်းကမပြင်းနေရ
။မဲဆောက်မှာနေထိုင်သူတွေထဲမှာ ABSDF မြမနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးအဖွဲ့ဝင်ဟောင်းဦးမြတ်သူတို့လို1988ခုနှစ်နောက်ပိုင်းနေဆက်ကိုထွက်လာသူတွေလည်းရှိပါတယ်။ကရင်ပြည်နယ်အတွင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့နှစ်ပေါင်း30ကြာစစ်တပ်ကိုလက်နက်ကိုင်တိုက်ခဲ့ပြီးတဲ့နောက်မှာအခုဆိုရင်တော့ပြည်ရင်းကထွက်ပြေးလာသူတွေဘေးကင်းအောင်နေထိုင်နိုင်ဖို့ကူညီပေးနေပါတယ
်။ I suggest those people in danger
အနေရှိတဲ့ဆိုရင်အနည်းဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဆက်သွယ်ဖို့ကျွန်တော်အကြံပေးထားပါတယ်။လောလောဆယ်မှာတော့သူတို့ဘေးကင်းကင်းနဲ့လုံလုံခြုံခြုံခိုးအောင်နေတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးကိုမြတ်သူကပြောပြသွားတာပါ။နိုင်ငံတကာတိုင်းဝန်ကပြစ်တင်ရှုံချနေတဲ့ကြားကပဲမြန်မာစစ်တပ်ကရဲသားတွေကိုအကြမ်းဖက်နှိမ်နှင်းနေတာကြောင့်တင်းဆုံးတဲ့သူအရေးအတွက်ကလည်းတိုးလာနေပါတယ်။ဒါကြောင့်လည်း KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ထွက်ပြေးလာသူတွေကိုယာယီခိုးလုံစရာတွေပေးပြီးတော့ကူညီစောင့်ရှောက်ပေးနေပါတယ်။
တချို့ခရမှာတော့ဥစား ရန်နဲ့ရှိတချို့နေရာကြတော့ထောင်နဲ့ကြော်တယ်နော်ဥပမာဆိုလို့ရှိရင်ဒူပလာခရကမ္မချောပါနော်ကျွန်တော်တရားကလာတော့1600 1900နီးပါနော်ကျွန်တော်သိရတယ်နော
်ဖပြေးလာတဲ့သူတွေကိုကရင်ပြည်နယ်တွင်မှာဘေးကင်းရာခိုးလုံနိုင်အောင်မြေနေရာစီစဉ်ပေးထားပါတယ်မြန်မာစစ်တပ်ကအရက်သားတွေကိုချေမုန်းတာတွေဆက်တိုးလှုပ်လာတဲ့အတွက်နေသားဘက်ကိုထွက်ပြေးလာရသူတွေပိုတိုးလာမယ်လို့မျှော်လင့်ရကြောင်းပါရှင
်မဆုမုံကပြောပြပေးသွားတာပါခုဆက်ပြီးတော့လုံခြုံရေးကောက်စီနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ခုကိုကြားကြမှာပါဆရာနာသိမှုကြောင့်မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာတင်းမာမှုတွေပြေလျော့ပြီးတွေးဆဆွေးနွေးရေးအကင်းချင်းမျိုးပေါ်ပေါ်လာနိုင်မဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံမဲ့အကြောင်းပြည်သူ့ကလုံခြုံရေးကောက်စီရဲ့အလှည့်ကြောင့်ဥက္ကဋ္ဌဗီယက်နမ်နိုင်ငံကပြောလိုက်ပါတယ်လုံခြုံရေးကောက်စီဘက်ကမြန်မာဆရာနာသိမှုအရေးဖြည့်ရှင်းဆောင်ရွက်နိုင်မဲ့အလားအလာတွေကိုရပ်ပတ်အဖွဲ့အစည်းတွေနဲ့ဆွေးနွေးမှုအတွင်းပြည်သူ့ကဆိုင်ရာဗီယက်နမ်တန်အမတ်ကြီးကအခုလိုပြောဆိုခဲ့တာပါမတ်သိင်ဒိုက်ကတင်ပြပေးပါမယ်
First of all, when I say that Vietnam is a member of ASEAN,
မြန်မာနိုင်ငံဆီအနာတိတ်မှုအရေးကိုဗီယက်နမ်ကအထူးစိုးရိမ်ပြီးအနိကတ်စောင့်ကြည့်ခဲ့ကြောင်းအခုအချိန်မှာပို့ပြီးတော့စိုးရိမ်ရကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ချဥက္ကဋ္ဌဗီယက်နမ်သံအမတ်ကြီးဒင်းခွီဒန်ကအရက်ဖယ်အဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲမှာပြောပါတယ
် The incident on March 27 that we
မလ29ရက်နေ့အကြမ်းဖက်မှုတွေအပြီးအရက်သားတွေအပေါ်အကြမ်းဖက်မှုတွေကိုရှုတ်ချတဲ့အကြောင်းနဲ့စိုးရိမ်ကြောင်းပြောပါတယ်ဒီလိုရက်တွေကိုချက်ချင်းရက်ဖို့လဲတောင်းဆိုပါတယ်အကောင်းဆုံးနည်းလမ်းကတော့အကြမ်းဖက်မှုတွေကိုရက်ပြီးဆွေးနွေးနိုင်မဲ့အခင်အချင်းမျိုးဖန်တီးနိုင်ရေးဖြစ်ပါတယ်လို့ဒီအနန္တအမတ်ကြီးပြောခဲ့တာပါဆရာနာသိမ့်မှုအရှင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကကြေညာချက်၃ခုထုတ်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ကလေးငယ်တွေအပါအဝင်အရက်သားယာချီလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ဖေးဆုံးခဲ့တာကြောင့်အရက်သားတွေကိုအကာအကွယ်ပေးရေးလုံခြုံရေးကောင်စီဘက်ကပြစ်ဒဏ်ခံပိတ်ဆို့မှုလိုမျိုးအရင်းယူဆောင်ရွက်နိုင်မဲ့အလားအလာတွေကိုအရက်ဖက်အဖွဲ့အစည်းတွေကဆွေးနွေးပါတယ် HRW လူ့ခွင့်ရေးဆန့်ကျင်ရေးအဖွဲ့က
It seems that an arms embargo by the Security Council
လည်းနဲ့တင်ဖို့ရောင်းချမှုပိတ်ပင်ကန့်သတ်မှုကိုလက်ရှိအခြေအနေမှာလုံခြုံရေးကောင်စီဘက်ကဆောင်ရွက်နိုင်မယ်လို့ယူဆပါတယ်။လက်နဲ့တင်ဖို့ရောင်းချမှုပိတ်ပင်ကန့်သတ်မှုဟာလူသားချင်းစာနာထောက်ကူမှုအပေါ်မှာတက်ရောက်မှုမရှိပါဘူး။ပြင်းထန်တဲ့သတင်းစကားပားလိုက်တာဖြစ်သလိုလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေကိုပြစ်ခတ်တက်ဖြတ်ဖို့ပို့ပြီးတော့အခက်တွေအောင်ဆောင်ရွက်တာလည်းဖြစ်ပါတယ်လို့ HRW ဘက်ကရှင်းလင်းခဲ့ပါတယ်။လုံခြုံရေးကောင်စီမှဒီအကြောင်းအရာကိုဆွေးနွေးနိုင်ဖို့အတွက်ဗီယက်နမ်ဘက်ကဥဆောင်မှုပေးနိုင်ဖို့ညွှန်လင့်ကြောင်းလဲဆွေးနွေးသွားပါတယ်။တစ်ဖက်သက်ဒဏ်ခတ်ပိတ်ဆို့မှုကိုဗီယက်နမ်အနေနဲ့မထောက်ခံကြောင်းဒါပေမဲ့လည်းကုလသမဂ္ဂအဖွဲ့ဝင်လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်အဖြစ်လုံခြုံရေးကောင်စီကချက်မှတ်တဲ့ဆုံးဖြတ်ချက်အရေးယူဒဏ်ခတ်မှုတွေကိုလိုက်နာကြောင်းကုလသမဂ္ဂဆိုင်ရာဗီယက်နမ်သက်အမတ်ကြီးကပြောပါတယ်
။ Any measure should take into account or should lead to a kind of
ဒါပေမဲ့လည်းအရေးယူဆောင်ရွက်မှုတွေဟာအကျဉ်းဖက်မှုတွေရပ်တန့်ရေးထိရောက်တဲ့ဥတည်တဲ့အရေးယူမှုမျိုးဖြစ်တယ်မှာလေတင်းမာမှုတွေရွှတ်ချပြီးဆွေးနွေးနိုင်ရေးအခင်းအချင်းမျိုးဖန်တီးနိုင်ရေးကိုဥတည်တဲ့ဆောင်ရွက်ချက်တွေကိုဗီယက်နမ်ကထောက်ခံကြောင်းနဲ့ဒီလိုရည်မှန်းချက်အတွက်မဟုတ်ဘူးဆိုရင်တော့မထောက်ခံတဲ့အကြောင်းပြောဆိုခဲ့တာပါမြမအရေးသက်ဆိုင်သူအလုံးတွဲဆုံဆွေးနွေးမှုနဲ့သာဒီပြဿနာဖြေရှင်းနိုင်တဲ့တခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာဗီယက်နမ်သံအမတ်ကြီးကပြောပါတယ်အာဆီယံထိပ်သီးတွေကလည်းအီဘီလာခုံလောက်မှာမြမအကြီးတွစ်ဆုံဆွေးနွေးပွဲရှိနေပါတယ်ရှင်
။မတ်သိင်ကြီးတဲကတင်ပြပေးသွားတာပါ။မကြခင်မှာလူမျိုးရေးခွဲခြားမှုနဲ့ပတ်သက်တဲ့အမေရိကန်ကသတင်းပေးပို့ချက်တစ်ခုကိုတင်ပြသွားဖို့ရှိပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုတိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ခုတော့လူမျိုးရေးခွဲခြားမှုနဲ့ပတ်သက်တဲ့ American ကသတင်းပေးပို့ချက်တစ်ခုကိုတင်ဆက်ပါမယ်။အသက်ကြီးကြီးအာရှနယ်ဘွား American မျိုးသမီးတယောက်လမ်းမှာတက်ကက်ခံရတဲ့အကြောင်း American ပြည်ထောင်စုကသတင်းနဲ့မှာမကြာသေးခင်ကတွေ့ခဲ့ရပါတယ်။ ဒီသတင်းကိုမြင်နိုင်ရပြီးတဲ့နောက်ဝါရှင်တန်ဒီစီမြို့တော်ကစဖုံမှုတယောက်ကဒီလိုလူမျိုးရေးခွဲခြားမှုနဲ့မုံနေမှုအခြေခံတိုက်ခိုက်မှုတွေကိုဘလို့အကောင်းဆုံးတိုးပြန်ဆန့်ကျင်မလဲလို့ဆုံးဖြတ်လိုက်ပါတယ်။ကရီနာဘတ်ထရက်ဇနီယာရဲ့သတင်းလွှာကိုမဆုမောင်ကပြောပြပေးပါလိမ့်မယ်
။ဝါရှင်တန်မြို့တော်မှာနေတဲ့စဖုံမှုကေဗင်ကျန်ကလူမျိုးရေးရခွဲခြားမှုတွေကိုလူတိုင်းဆန့်ကျင်တဲ့လို့ယုံကြည်တဲ့သူပါ။သူကတခြားစဖုံမှုတွေနဲ့လက်တွဲပြီးအာရှမြေပေါ်အမေရိကန်တွေရဲ့အခွင့်အရေးကိုကာကွယ်ကူညီဖို့ရန်မုံငွေရှာတဲ့ညစာတွေကိုချက်ပြုတ်လှူဒန်းနေသူပါ
And as soon as I called all the chefs and I said hey you know
ဆဘမူးတွေပို့ပြီးတော့အာရှမြေပေါ်ပစိဖိတ်ကျွန်းကလာတဲ့သူတွေအပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေပို့ပြီးတော့တိုးလာတာကြားလာရတယ်ခင်ဗျားတို့ဂူမလားသိကျင်တယ်လို့ပြောလိုက်တော့လူတိုင်းကူမဲတဲ့ဘာဖြစ်ဖြစ်ဒီမှာဝိုင်းကူညီကြမယ်ဆိုပြီးတော့တန်ဖိုးကြတာပါ
အလူခံပြီးတော့ရတဲ့ငွေတွေကိုအမေရိကန်ပြည်ထောင်စုမှာအာရှຫນွေဘွားတွေရဲ့လူခွေးအတွက်လှုပ်ရှားတဲ့အဖွဲ့ရန်မုံငွေအတွက်ထည့်ပါတယ်။ဝါရှင်တန်မြို့တော်ကစားတောက်ဆိုင်တွေကစဖို့မှု55ယောက်ကလည်း TN ရဲ့အစီအစဉ်မှာပူးပေါင်းပါဝင်လာပါ
တယ်။ So it's important to me on a personal level because I am Asian American myself.
ဒီကြတာကကျွန်တော်အတွက်ကိုယ်ရေးကိုယ်တာအရာလည်းအရေးကြီးပါတယ်။ကျွန်တော်ကိုယ်တိုင်ကအာရှသားဖြစ်နေတယ်။ကျွန်တော်မှာတမီးနှစ်ယောက်ရှိတယ်။အာရှຫນွေဘွားတွေအထူးသဖြင့်မျိုးသမီးတွေတိုက်ခိုက်ခံရတဲ့အကြောင်းကြားတိုင်းစိတ်ပူမိပါတယ
်။တနင်္ဂနွေတိုင်းဟင်းအမေငါမျိုးပါတဲ့စားစရာတွေကိုစဖို့မှုတွေကအထူးချက်ပြုတ်ပါတယ်။နှစ်ယောက်အတွက်ညစာကိုဒေါ်လာ150နဲ့ရောင်းပါတယ်။ပထမနေ့တရက်ထဲမှာတင်ညစာ80လောက်အမှားရပါတယ
်။ Whether it's you know the black restaurant
လူမဲရီရဲ့စားတောက်ဆိုင်ပဲဖြစ်ဖြစ်အာရှနွေဘွားပစိဖိတ်ကျွမ်းကလူရဲ့စားတောက်ဆိုင်ပဲဖြစ်ဖြစ်ဒီစဖို့မှုတွေကိုကျမတို့ကြိုက်ပါတယ်။သူတို့ကိုကျမတို့ကူညီချင်ပါတယ
် I have always been very
ကျမကဒီစီအတိုင်းဝိုင်းမှာစားတောက်ဆိုင်တွေကိုအမြဲတွားလာနေသူပါကျမအကြိုက်ဆုံးစဖုံမှုတွေကလည်းဒီမှာပါလာတယ်အာရှအမေရိကန်စဖုံမှုတွေကဒီလိုအများအကျိုးထောက်ပံ့ဖို့လုပ်နေတယ်ဆိုတော့ဗာဂျီးနီးယားကလည်းကာမောင်းပြီးတော့မဖြစ်မနေရောက်လာတာပ
ါမတ်လတွင်ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ရဲ့လေ့လာချက်အရအမေရိကန်ပြည်ထောင်စုမှာအမုန်းတရားအခြေခံနဲ့အကြမ်းဖက်မှုတွေရေဘူးရကျဆင်းနေဆိုရင်တော့မှအာရှနွေဘွားအမေရိကန်တွေကိုမုံပြီးတော့တိုက်ခိုက်မှုကတော့149ရာခိုင်နှုန်းအထိပိုတိုးလာပါတယ်။တကယ်တမ်းအတိုက်ခိုက်ခံရတဲ့အရေးတွက်ကတရားဝင်ထုတ်ပြန်ချက်တွေထပ်တောင်းပိုများနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ
်။ I would not be surprised if the numbers reported by the Center on Hate
အမုန်းတရားအခြေခံကြမ်းဖက်မှုတွေအကြောင်းထုတ်ပြန်ချက်တွေမှာတိုက်ခိုက်ခံရတဲ့ကိစ္စတွေပြည်ပြည်စုံစုံမပါဘူးဆိုရင်ကျမမအံ့ဩပါဘူး။ဒီလိုတိုက်ခိုက်ခံရမှုတွေကသတင်းပေးပို့တာနဲ့တလို့တကယ်တမ်းတိတိကျကျစုံစမ်းဖို့လည်းခက်ပါတယ်။လူမျိုးရေးအရာခွဲခြားခံရတဲ့သူလူနည်းစုဖြစ်တဲ့သူတွေကရဲတွေနဲ့လည်းတိတ်ပြီးရင်းရင်းနှီးနှီးမရှိကြပါဘူး
။တင်ကတော့ငြိမ်နေမယ်ဆိုရင်ပြဿနာကိုပိုဆိုးအောင်လုပ်တယ်လို့ဖြစ်လိမ့်မယ်လို့ပြောပါတယ်
။ This isn't anything new. I think you're starting to hear about it.
ဒါတော့အခုမှဖြစ်တဲ့အသစ်မဟုတ်ပါဘူး။အရင်တုန်းကလည်းရှိခဲ့တယ်။ဒါပေမဲ့အခုအကြမ်းဖက်တာတွေပိုပြီးတော့ဖြစ်လာတော့ဒီကိစ္စကိုပြောဆိုလာကြတာပါ။
မကြသေးခင်မှာတော့ဒီစားတောက်ဆရာတွေချက်ပြုတ်လှူဒန်းတဲ့ရမုံငွေရှာတဲ့လှုပ်ရှားမှုမှာအမေရိကန်တဝန်းကစားတောက်ဆိုင်တွေပို့ပြီးတော့မှပါဝင်လာအောင်ဖိတ်ကြားနိုင်မယ်လို့ TN ကတော့မျှော်လင့်နေပါတယ်ရှင်ကျွန်မဆုမောင်ပ
ါမဆုမောင်ကပြောပြပေးသွားတာပါတော်ရရှင်တို့အခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ် VOA ကအခုထုတ်လင့်ပေးနေတဲ့စီစဉ်ကို barmy.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လင့်နေတဲ့ပြိုင်နဲ့တမှာပဲဖန်ယူနာဆက်နေပါတယ်ခုတကမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်အပြတ်တင်ပြပေးချင်ပါတယ်။ကျွန်တော်အောင်မြတ်သူကတင်ပြတာပါတယ်။မြန်မာစစ်တပ်ရင်ကုန်မှာနောက်တစ်ခွက်ရွှေ့ဖို့ကြိုးစားလာနေတဲ့ရုရှားဆိုတဲ့ခေါင်းစဉ်နဲ့ဒီအေယာဝတီသတင်းအွန်လိုင်းမှာဖော်ပြထားတဲ့ဘာတီလစ်နာရဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ပြီးခဲ့တဲ့မတ်လ29ရက်ကနေပြည်တော်မှာပြုလုပ်ခဲ့တဲ့တပ်မတော်နေ့အခမ်းအနားကိုရုရှားလက်ထောက်ကာကွယ်ဝန်ကြီးအလက်ဇန်နာဗက်စလီဗစ်ချ်ဖိုမင်ကဝတ်စုံပြင်းနဲ့တက်ရောက်ခဲ့တာကိုနိုင်ငံတကာလေးလာသူတွေကတအံ့တော်ဖြစ်ကြရတယ်လို့ဆိုပါရယ်တရုတ်ကအိန္ဒိယသမုဒ္ဒရာထွက်ပေါက်လို့မြန်မာနဲ့ပတ်သက်ပြီးအရေးပါတဲ့မဟာဗျူဟာအကျိုးစီးပွားတွေရှိနေချိန်မှာအဝေးမှရှိတဲ့ရုရှားအနေနဲ့မြန်မာမှာပတ်စံလက်ရှာတာဟာပိုပြီးတော့စိုးရိမ်စရာရှိတယ်လို့ရေးသားထားပါရယ်ပြီးခဲ့တဲ့ဆယ်စုနှစ်တည်းမှာလည်းရုရှားကမြန်မာကိုတိုက်လေရင်နဲ့တိုက်ခိုက်ရေးရဟတ်ယာဉ်တွေကိုရောင်းချခဲ့ပါရယ်ဒါအပြင်လက်နက်ကြီးတွေ rocket launcher တွေကိုလည်းမြန်မာကိုရောင်းချခဲ့ပြီးရုရှားလုတ်တင့်ကားတွေနဲ့လူစီးတန်ကြပ်ကားရင်တွေကိုတော့ယူကရိန်းကတဆင့်ရရှိခဲ့တယ်လို့စောင်းမမှရေးသားထားပါဗျ။မြန်မာစစ်သားနဲ့ပညာရှင်9000လောက်ဟာလည်း1990ပြည့်လွန်နှစ်တွေကတည်းကစလို့ရုရှားမှာတွားရောက်လေ့ကျင့်တင်ကြားခဲ့ပြီးမြန်မာရုရှားမှာအများဆုံးတွားရောက်လေ့လာတဲ့အရှိတောင်အရှာနိုင်ငံတစ်ခုလို့ဆိုပါရစေ။ရုရှားကမြန်မာအရေးပါဝင်လာတာဟာပတ်စံရှာဖို့တသက်ဆိုပြီးတော့ပြောလို့မရဘူးလို့စောင်းမမှဆိုပါရစေ။ရခင်ဆိုဗီယက်ပြည်တော်စုခေတ်ကတည်းကအဓိကရန်သူအနေနဲ့ American ပြင်တရုတ်ပါရှိခဲ့တယ်လို့လည်းရေးသားရပါတယ်။1991 Soviet Union ပြိုကွဲသွားပြီးနောက်ပိုင်းမှာရုရှားကသူ့ရဲ့ရခိုင်ဂုံသိက္ခာကိုပြန်လည်ထိန်းသိမ်းဖို့လိုအပ်လာတာမှု Indo-Pacific ဒေသမှာလည်း American တရုတ်တို့နဲ့အပြိုင်မဟာမိတ်တွေကိုရှာဖွေလာတယ်လို့ရေးသားရပါတယ်။ရုရှားအနေနဲ့ဒေသတွင်းကိစ္စရပ်တွေကိုဝန်ဆန့်ဖို့မြန်မာဟာအလွန်စိတ်အားတက်တဲ့နဲ့မိဖက်သစ်ဖြစ်လာတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကလည်းရုရှားခီးစဉ်တော်တော်များများရှိခဲ့ပြီး2013မှာစတင်ခဲ့တဲ့သူ့ရဲ့ပထမဆုံးမော်စကိုခီးစဉ်ကိုတော့ရုရှားကာကွယ်ရေးဝန်ကြီးစာဂျီရှောက်ကျူးကဖိတ်ကြားခဲ့တာပါ။နှစ်နိုင်ငံစည်းရေးပူးပေါင်းဆောင်ရွက်မှုစာချုပ်ကို2016မှာလက်မှတ်ရေးထိုးခဲ့ပြီး2018မှာတော့ရုရှားကာကွယ်ရေးဝန်ကြီးရှောက်ကျူးကိုယ်တိုင်မြန်မာပြည်ကိုလာရောက်လည်ပတ်ခဲ့ပါတယ်။ရုရှားကမိဖက်အနေနဲ့ရှိနေပြီးလက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲအတွက်အစင်းနစ်ဖြစ်ရေးကိုရှေ့တိုးဆောင်ရွက်သွားမယ်လို့သူ့ရဲ့ခီးစဉ်တွင်ပြောကြားခဲ့တာကိုလည်းဆောင်းပါးမှာကိုးကားဖော်ပြထားပါတယ်။ရုရှားလက်ထောက်ကာကွယ်ရေးဝန်ကြီးကတပ်မတော်နေအခမ်းအနားကိုလာတက်တာမို့ရုရှားပေါ်မြန်မာလူလူရဲ့ဒေါသပုံမနှက်ရှမ်းလာတယ်လို့ဆိုပါရယ်ပဋိပက္ခဖြစ်နေတဲ့မြန်မာနိုင်ငံအတွက်ရုရှားနဲ့အနာဂတ်ပူးပေါင်းဆောင်ရွက်မှုဟာဘာဆိုလဲဆိုတာကိုယခုချိန်မှာရှင်းရှင်းလင်းလင်းဖြစ်လာပြီလို့ဆောင်းပါးကဆိုပါရယ်အပြည့်စုံတော့ www.arwari.com မှာဖတ်ရှုနိုင်ကြပါရယ်ခင်ဗျာ
ဒီအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်နေ VOA ပိအိတ်တက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါရရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှံ့အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းမော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်စီစဉ်ပေးထားတာပါ။ VOA ပိအိတ်သက်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရှင်။
VOA အမေရိကန်တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးကိုသိန်းထက်ဦးရဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုကြားကြမှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာလမ်းတွေတံတားတွေနဲ့တခြားအခြေခံအဆောက်အုံတွေအစ်စ်ဆောက်လုပ်ဖို့နဲ့မွန်းမှန်ဖို့ဒေါ်လာ1 trillion 3ဆွဲမလို့သမ္မတဘိုင်ဒန်ကကြေညာထားပါတယ်။ဒါပေမဲ့ဥပဒေအဖြစ်အတည်ပြုရေးလွှတ်တော်မှာအတားအဆီးတွေကြုံတွေ့ရနိုင်တဲ့အကြောင်းMichelle Queen ရဲ့တင်လာကိုဒီတစ်ပတ် American နိုင်ငံရေးစီစဉ်မှာကိုသိန်းတိုက်ဦးကတင်ပြပေးတာပါပဲ
။ဒီဘုံရအောင်ခြင်းအခြေခံစောက်ဦးနေပြင်ဆင်ဖို့ဆိုတဲ့စီစဉ်ကိုသမ္မတဂျိုးဘိုင်ဒန်ကဥပဒေကျမ်းမှာဆိုပြထားပါတယ်။ဒီစီစဉ်ကလမ်းတွေတံတားတွေပြင်ဆင်ဖို့အတွက်ဒီမဟုတ်ပဲညံနှုံးမြင့် Broadband Internet ဆက်သွယ်ရေးတွေတက်ဆင်ဖို့ရှားသူတို့ဖောက်ပြန်ပြောင်းလဲမှုတွေညှော်နေတော့ဒီပညာတွေအသုံးပြုရေးကိစ္စတွေပါဝင်ပါတယ်အမေရိကန်သံယူပို့ဆောင်ရေးဝန်ကြီးပစ်ဘူဒီဂျေက ABC ရုပ်သံကိုခုလိုပြောပါတယ
် In my view this is a once in a lifetime moment I don't think in the next 50 years
ကျွန်တော်အမြင်ကတော့ဒါကတသက်မှာတစ်ခါပဲကြုံရတဲ့ကိစ္စမျိုးပါနောက်နှစ်50မှာလဲဒါမျိုးကျွန်တော်တို့ပါတီနှစ်ရက်စလုံးအကျိုးအတွက်အတူတကွလိုအပ်ချက်နဲ့ထပ်တူကြနေတာမျိုးပြန်တွေ့ရမှာမဟုတ်ပါဘူးအချိန်မဆိုင်တော့ပဲမဖြစ်မနေလုပ်မယ်ဆိုတဲ့စိတ်ဓာတ်နဲ့တမရကပံပိုးပေးထားပါတယ်အခြေခံအဆောက်အုံတွေပြင်ဆင်ဆောက်လုပ်တာတွေမဟုတ်ပါဘူးတခြားအလုပ်ကိုင်တွေလည်းဖန်တီးပေးဖို့အတွက်ပ
ါတမရဂျိုးဘိုင်ဒန်ဆိုပြချက်ဥပဒေချန်နယ်မှာတိုင်းပြည်မှာဖန်လုံရင်တန်းငွေလျှော့ချရေးတန့်ရှင်းနဲ့စွန့်ရင်ထုတ်လို့ရေးအတွက်စီစဉ်နေပါဝင်တယ်လို့တက်ကြီးစောင့်ရှောက်ရေးလို့လုပ်ငန်းတွေကိုပညာရှင်အဆင့်တိုးမြင့်ရေးတွေပါဝင်ပါတယ် Republican ခေါင်းဆောင်တွေဘက်ကတော့ဆိုပြချက်ကအကုန်ကြတိတ်များလွန်းနေလို့ဝေဖန်ပါတယ်သမ္မတဂျိုးဘိုင်ဒန်ရဲ့ဆိုပြချက်တွေထဲမှာ2030ခုနှစ်မတိုင်ခင်လျှက်စစ်ကားအာသွင်းတဲ့နေရာတိုင်းပြည်တော်မှာ၅သိန်းရှိရမယ်ဆိုတဲ့ကြီးမားချက်မျိုးတွေလည်းထားပါတယ် Republican ထက်လွတ်တော်အမရိုက်ဘရန့်ကတကယ်တမ်းအခြေခံဆောက်အုံဆိုတဲ့ကိစ္စကမိဂမတ်တာပဲပါဝင်နေဆိုပြီး ABC ရုပ်သံကနေခုလိုဝေဖန်ပါတယ
် When people think about infrastructure they're thinking about roads bridges ports and airports
လူတွေကအခြေခံဆောက်အုံလို့ပြောလိုက်ရင်လမ်းတွေတံတားတွေစိတ်ကမ်းတွေလေဆိပ်တွေဒါတွေပဲတွေးကြတာပါတကယ်တမ်းကျတော့အခြေခံအဆောက်အုံဆိုတဲ့သူတို့ရဲ့ဥပဒေထဲမှာအစိပ်ပိုင်းအသေးလေးတစ်ခုအနေနဲ့သာပါဝင်တာပါ ဒီဥပဒေကြမ်းအရစူပီးချက်တွေကိုကောင်းထည်ဖော်တဲ့အခါကုန်ကြစိတ်ဘယ်သူကပေးမလဲဆိုတာကလည်းမေးစရာကိစ္စတစ်ခုဖြစ်ပါတယ်။ကော်ပိုရေးရှင်းကြီးတွေစီကခွန်နေဒုက္ခဖို့စူပီးထားပြီးရီပါဘလီကန်ခေါင်းဆောင်တွေကတောက်ကန့်ကွက်နေပါတယ်။ဥပဒေကြမ်းကိုအခုအောက်လွှတ်တော်ကဆုံးဖြတ်ဖို့ရှိပြီးလာမယ့်လတွေအတွင်းသမ္မတဂျိုးဘိုက်တန်ကဥပဒေဖြစ်လက်မှတ်ရေးထိုးနိုင်မယ်လို့ဒီမိုကရက်ပါတီဘက်ကပြောလင့်ထားတာပါ။ဒီမိုကရက်ပါတီအတွင်းဘလောက်ညီညွတ်မှုရှိမလဲဆိုတာကိုဒီဥပဒေကြမ်းကစမ်းသပ်ပါလိမ့်မယ်။တစ်ဖက်50စီညီမြကွဲနေတဲ့အထက်လွှတ်တော်အတွင်းမှာဒီမိုကရက်အမတ်အားလုံးရဲ့ထောက်ခံမှုရဖို့တော့သမ္မတဂျိုးဘိုက်တန်အနေနဲ့လိုအပ်နေကြောင်းပါခင်ဗျာ။ကျွန်တော်သိခဲ့ပါသား။
ကိုတိုင်းဟူဟာတင်ဆက်ပေးတော့တာပါခုတော့ကိုကျော်ကျော်သိန်းရဲ့အင်္ဂါညသကဝိုင်းအစီအစဉ်ဖြစ်ပါတယ်ဆရာနာသိန်းစန့်ကျင်မှုကိုစန့်ကျင်ကဆရာနာသိန်းမှုကိုစန့်ကျင်ကက်ွက်ပြီးဒီမိုကရေစီတောင်းဆိုကြတဲ့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ကတ်ပြိုခွင်းတဲ့ကြားမှာပဲခုချိန်ဒီအခိုင်အမာကန့်ကွက်ဆန္ဒပြနေတဲ့ထဲမှာမုံရွာမြို့လေအပါဝင်ဖြစ်ပါတယ်မုံရွာဆန္ဒပြပွဲတွေအခုလောက်စုစည်းအားကောင်ဆယ်ရှိနေပါလေအခုလောက်နှိမ်နင်းခံနေရတဲ့ကြားတွေကသူတို့တွေရဲ့အတွေးမြင်ထဲမှာချင်းရောင်ဝိုးရွားမျောလင်းချက်အမှားတွေနဲ့ဆက်ပြီးတော့လမ်းမော်ထရက်ဆန္ဒပြနေကြပါလားသူတို့ရဲ့စန်းကျင်ကန့်ကွက်တောင်းဆိုပွဲတွေကမနက်ပြန်တပတ်ခါပြီးသွားလိမ့်မယ်လို့မျောလင်းယူဆပြီးတော့ဆန္ဒပြနေကြပါလားဒီမေကုန်းနဲ့ပေါ်မှာမုံရွာမျိုးဆန္ဒပြပွဲတွေမှာကိုယ်တိုင်တောက်လျှောက်ပါဝင်လာသူတူရဲ့အဖြေတွေကိုကြားကြမှာဖြစ်ပါတယ်လုံကျော်ရေးရအမိမဖော်နိုင်တဲ့မုံရွာဆန္ဒပြလို့ရှာသူတူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတာပါခင်ဗျာ
ကျွန်တော်တို့တွေ့ရတာဒီမုံရွာကဆန္ဒပြပွဲတွေကနေစဉ်လို့ပေါ့နော်လူအမျိုးသားအစုံနဲ့ပါတယ်နောက်စူးစီးမှုအားကောင်းတာတွေ့ရပါတယ်မုံရွာကဆန္ဒပြပွဲတွေဘာကြောင့်အဲ့ဒီလောက်ထိစူးစီးမှုအားကောင်းတာလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့ဒီမှာစပြီးတော့ဒီဆန္ဒထုတ်ပေါ်မှုစကြတဲ့ကသပိတ်ကော်မတီစတင်ဖွဲ့စည်းတယ်သပိတ်ကော်မတီမှာကအဖွဲ့အစည်းပေါင်းစုံပါတယ်အဲကျောင်းသားတမကကြီးနောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်လို့နောက်88မြန်မာနိုင်ငံပေါ်နေလူဖွဲ့စည်းတော့နိုင်ငံရေးကျင်းသားဟောင်းအဖွဲ့လူအားမျိုးတွေအကုန်လုံးလူလူလူလန်းကားအသီးသီးပါတယ်ခင်ဗျာဒါကတစ်ချက်ပဲဒါကတစ်ချက်ဖွဲ့စည်းပေါင်းစုံရဲ့ဇူလာအထုပ်ဘူးနဲ့နောက်တစ်ခုကဒီမဝါလူတို့ရဲ့ငိုကြတက်ကြမှုအဲ့နှစ်ချက်ကြောင့်ဆိုကျွန်တော်တို့ယူဆပါတယ်အဲ့နှစ်ချက်နဲ့ဒီအခုချိန်ဒီလိုပဲဖွဲ့စည်းပြီးတော့နေရပါခင
်ဗျဟုတ်ကဲ့နောက်ပြီးတော့ဒီကျမ်းမဖက်အာနာပီစံနဲ့လှုပ်ရှားမှု CDM လို့ခေါ်ကြတာပေါ့နော် CDM လှုပ်ရှားမှုအနေနဲ့ရောမုံရွာမှာဘယ်လိုအခြေအနေရှိပါလဲခင်ဗျဟု
တ်ကဲ့ CDM လှုပ်ရှားမှုအနေနဲ့တော့အခုချိန်ထိဝန်ထမ်းတော်တော်များများကဒီ CDM လှုပ်ရှားမှုကိုချိုးဖောက်ပြီးတော့ပြန်လည်ဝင်ရောက်သွားခြင်းမရှိဘဲနဲ့အကုန်လုံးကတောက်ခံပြီးတော့ရပ်ခံပေးထားတာရှိပါတယ်နောက် CDM supporting အဖွဲ့တွေကလည်းတက်နိုင်တယ်လို့အကုန်လုံးမီးစရာစားစရာစဒီဝန်ထမ်းတွေရဲ့ကတ်ခဲတွေကိုအားလုံးဝိုင်းဝန်းပြီးတော့ကုညီနေတဲ့အတွက် CDM လှုပ်ရှားမှုကလည်းလောလောဆယ်အထိတော့အားကောင်းနေတာအားကောင်းနေပါတယ်ခင်ဗျဟုတ်
ဟုတ်ကဲ့ဆိုတော့ဒီဖျိုခွဲတာတွေပြစ်ခတ်တာတွေဖမ်းဆီးတာတွေဒဏ်ရာရတာတွေကြာဆုံးတာတွေလည်းပဲကျွန်တော်တို့သတင်းတွေမှာဆိုရှယ်မီဒီယာဗီဒီယိုတွေမှာကျွန်တော်တို့တွေ့ရပါတယ်ဆိုတော့အခုတိထားသလောက်ချိန်ထိဆိုရင်ဟလာမိုးရွာမှာအကြအစိုးအထီးအခိုင်ဘယ်လောက်ရှိပါပြီလဲခင်ဗ
ျလောလောဆယ်အထိတော့ကျွန်တော်တို့ကြာဆုံးကတော့15ဦးအနည်းဆုံး15ဦးလောက်ရှိနေပါပြီပုံမှန်ပါတော့အဲကျန်တဲ့ထိခိုက်ဒဏ်ရာရတဲ့သူတွေကတော့ဒီလောက်30ဆန့်တော့ရှိနေပါပြီအနည်းဆုံးတော့
ဟုတ်ကဲ့
ထိခိုက်ရတဲ့လူတွေအကြီးအတွက်ကတော့ကျွန်တော်တို့တိတလောက်တော့အယောက်80မိသားလောက်ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီตัวนี้เนี่ยสนับปยาปวยนอกตะชาเราญาติเบยนอกซีเรียมหลุช้ามุสอดียาขึ้นบ่ดิหลุช้ามุปู่ซันอตีดีอปอมาโกไดไม่ปาวินไนบีเนบีก็นี่พี่แล้วจันเนี่ยหลูรุเยอาเปทอกกันมุก็ยออาก้องบาเยล่ะหลูรุก็ยอสุ่ยเซ็งเนี่ยล่ะต้นสุจบาดล่ะดาบ่มุอาเปทอกกันมุสิบาเยล่ะครับเน
ี่ยอ๋อญาสุก็ตะเบยเสจองถั่วลาเนาะအမစီဒီအန်လှူရှာမှုမှာပါဝင်တဲ့ဝန်ထမ်းတွေနောက်ဒီ defense team တို့လုပ်ငန်းတွေကိုအများစုကတော့အကုန်လုံးအကာအကွယ်ပေးတယ်ထောက်ပံ့ပေးနေတုန်းပဲရက်ကွက်အများစုပေါ့အဲတချို့ကတော့ရှိမှာပေါ့လေတချို့ကတော့ဥမာအဲလမ်းတွေဖယ်ထိုင်းတဲ့ဒီတဲ့ဒီကာထားတဲ့ဟာမျိုးတွေကို ဝင်ပြီးတော့ရှင်းပြရမျိုးတို့ပါတော့ဒါကတော့လူအနည်းစုလောက်ပါလူအနည်းစုကတော့ဒီလိုမျိုးပဲရှိပါတယ်ကျန်တဲ့လူအများစုကတော့တပိတ်ဖြစ်ကြောင်းထွက်လာတာနဲ့ဟိုကိုယ်တိုင်မပါဝင်နိုင်ရင်တောင်မှရည်တံမှုဝေပေးတာမျိုးနောက်တပိတ်ဖြစ်ကြောင်းရဲ့နေရာကိုလိုက်စုံစမ်းပြီးတော့သမင်းတို့လိုက်ဝေပေးတာမျိုးနောက်ဒီရက်ွက်အแทမှာဒီတပိတ်ကကောင်းဆောင်နေတို့နောက်ကျောင်းသားတမကအဖွဲ့ဝင်တွေနောက်စီဒီအန်လှူရှားနေတဲ့ဝန်ထမ်းတွေတစ်ဖက်အချင်းကလူတွေရက်ွက်အแทမှာရောက်လာတာနဲ့အကုန်လုံးကဝိုင်းဝန်းပြီးတော့ကာဝယ်ပေးကြတယ်ထောက်ပံ့ပေးနေတော့ပါပဲခင်ဗ
ျဟုတ်ကဲ့ခင်ဗျအခုဆိုရင်ဒီပြည်တော်စုလွတ်တော်ကူစားပြုကော်မတီဆိုတာရှိပေါ့နော်ပြည်တော်စုလွတ်တော်ကူစားပြုကော်မတီရဲ့လှူဆောင်မှုတွေကိုလည်းမုံရွာ55ပြည်လူနေနဲ့ညချင်းမပြတ်ဘူးလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ CRPH ရဲ့လက်ရှိအခြေအနေလှူဆောင်မှုတွေနဲ့ပတ်သက်လို့ရောမုံရွာလူနေနဲ့အားရကျင်နေပါရလား
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီ CRPH ရဲ့နိုင်ငံရေးဥဆောင်မှုကိုတော့အားရကျင်နေပါတယ်ခင်ဗျဟုတ်အားရကျင်နေပါတယ်ဒီကပို့ပြီးတော့တချို့အလုပ်တွေကိုလည်းဆန်ဆန်လုပ်ဖို့တော့လုပ်မယ်လို့တော့ကျွန်တော်တို့ထင်ပါတယ်ခင်ဗျ
โอเคဒီထက်ပို့ပြီးတော့ဆိုတာမှာဘယ်လိုအလုပ်တွေလို့များခွဲခြားပြီးတော့ပြောချင်တာမျိုးရှိပါလားခင်ဗ
ျဟုတ်ဥပမာပြည်သူ့အုပ်ချုပ်ရေးအဖွဲ့လိုဟာမျိုးတွေကိုဒီထက်ပို့ပြီးတော့ဟိုဖွဲ့စည်းတာတော့ဖွဲ့စည်းတာပေါ့လေဒါပေမဲ့ဒီရန်နရားတွေကိုဒီထက်ပို့ပြီးတော့ငញ្ញန်ဆန်ဆန်တိဆောက်တာမျိုးပေါ့ဒီကောင်တီကဒီရန်နရားကိုအုပ်ချုပ်ရေးရန်နရားကိုရက်ပြီးအခုထိမတိဆောက်နိုင်သေးခင်ကာလမှာ CRPH နေနဲ့ဒီအုပ်ချုပ်ရေးရန်နရားကိုငញ្ញန်တိဆောက်တာမျိုးနောက်ကာကွယ်ရေးတပ်ဖွဲ့လိုဟာမျိုးတွေကိုငញ្ញန်ဖွဲ့စည်းပေးတာမျိုးဒါမျိုးတွေကိုတော့ငញ្ញန်လုပ်တင်နေလို့ကျွန်တော်တို့အနေနဲ့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလိုမျိုးကိုယ့်ဘက်ကနေပြီးတော့အချိန်ဟုန်ပြင့်ပြီးလုပ်တာနဲ့များတစ်ခါတစ်ခါစစ်ကောင်စီဘက်ကလည်းပဲလာအကြမ်းဖက်နေနေဖြိုခွဲတာကပူပြင်းထန်လာမယ်လို့အကြမ်းချင်းအပြင်ယူဆလို့ရပါတယ်ဆိုတော့မုံရွာအနေနဲ့တစ်ခါကဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်ဖြိုခွဲလာမယ်ဆိုရင်ရောဆက်ပြီးတောက်ခံနိုင်အောင်ပါလားခင်ဗျာ
ကျွန်တော်တို့ဆောင်းဆုံးဆုံးထိအစွမ်းကုန်ထိကျွန်တော်တို့တောက်ခံသွားမှာပါ။နေ့စဉ်ရဲမပြတ်လေကျွန်တော်တို့ဒီတပိတ်စစ်ကြောင်းနေရက်ွက်တပိတ်တွေကနေ့စဉ်ရဲမပြတ်ဆက်လက်ပြီးတော့ခြေပြတ်နေတော့မှာပဲ။ကျွန်တော်တို့ဆက်ပြီးတော့ကြားအောင်တောက်ခံသွားမှာပါခင
်ဗျ။ဟုတ်ကဲ့။နောက်ခုနကတော့ကျွန်တော်စီရပေးအကြောင်းပြောရရင်နောက်တစ်ခုပေါ့နော်။အခုဆိုရင်ဒီ Federal Army ဆိုပြီးတော့ပြောကြဆိုကြမျှော်လင့်ကြတာရှိပါတယ်။ဒီဟာကတကယ်တမ်းလက်တွေ့ကြတယ်လို့ပြောလို့ရပါမလားခင်ဗျ။ဥပမာကျွန်တော်တို့ဆိုစီပါက Federal ဆိုတဲ့ပုံသဏ္ဍာန်တော့မရှိဘဲနဲ့အလားဖက်ဒရယ်အာမီဆိုတာမျိုးပေါ်လာဘူးဆိုတာလက်တွေ့ကြတယ်လို့ပြောလို့ရပါရဲ့လားခင်ဗျာ
အဲ့ဒါကတော့ CRPH နဲ့ဒီတိုင်းကဖွဲ့စည်းနေတဲ့ဆွေးနွေးပြည်နယ်နဲ့အပေါ်မှာမူတည်တယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်အဲတိုင်းကဖွဲ့စည်းတွေကို CRPH နေတဲ့အတုံးချတာမျိုးနောက်ဒီအတုံးချတာမျိုးပေါ့အတုံးချတာမျိုးမလုပ်သေးနဲ့ဒီတိုင်းသားတွေဘက်ကအမခံချက်အပြည့်အဝရှိတဲ့ပရိညာလည်းဖြစ်ဖြစ်အခုထွက်ပေါ်လာမျိုးလည်းပရိညာလည်းဖြစ်ဖြစ်သဘောတူညီမှုတစုံတရာပဲရပြီဆိုရင်တော့ဒီ Federal Army ကမျှော်လင့်လို့ရမယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်မဟုတ်ရင်တော့ဒီပုံစံအတိုင်းနဲ့ဆက်သွားနေမယ်ဆိုရင်တော့အရင်ကျွန်တော်တို့ဒီ NCGUV လိုပုံစံမျိုးပဲဖြစ်သွားလိမ့်မှာပေါ့ကျွန်တော်တို့စိုးရိမ်ပါတယ် CRPH အနေနဲ့တော့ဒီတိုင်းသားတွေအပေါ်မှာတစုံတရာအာမခံချက်အပြည့်ပြည့်ဝဝဂရိကူအပြည့်ပြည့်ဝဝပေးဖို့ဒီဟာပေးပြီးမှကျွန်တော်တို့ Federal Army ကိုမျှော်လင့်လို့ရမယ်လို့ကျွန်တော်တို့ရှင်းစားပါတယ်ခင
်ဗျ။ Okay တိုင်းသားဖွဲ့ရဆိုလို့ဒီတိုင်းသားနဲ့ကိုင်ဖွဲ့စည်းတွေကလည်းပဲကြီးညာချက်တွေတီးတီးထုတ်ပြန်ကြတာရှိပါတယ်။အခုချိန်ထိတော့ကျွန်တော်တို့တွေ့ရသလောက်ဟလာဒီစစ်ကောင်စီကိုဂျက်ခတ်တာတွေချက်ပူခန်းလာစီတဲ့ဂျက်ပူခန်းလာတွေပြောစာရတဲ့တောင်းဆိုတာတွေကျွန်တော်တို့တွေ့ရပါတယ်။တိုင်းသားနဲ့ကိုင်ဖွဲ့စည်းတွေရဲ့အခုချိန်ထိရက်တီချက်လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရောအားရချင်တဲ့မှုရှိပါသလား။ဒါမှမဟုတ်ဒီထက်ပိုပြီးတော့များဘာများလှုပ်စေချင်ပါသလဲခင်ဗျာ။
ဒီတိုင်းကအဖွဲ့အစည်းတွေပေါ်မှာတော့တစုံတရာအားရချင်မှုရှိပါတယ်။အဲသူတို့ဒီဒေသအခြေအနေအဖွဲ့အစည်းအခြေအနေနဲ့မူတည်ပြီးတော့သူတို့လည်းကိုက်ညီနိုင်အောင်တက်နိုင်တယ်လို့ဆန်းဆောင်ကြိုးစားနေတာ။ဒီထက်ပိုပြီးတော့တိုင်းကအဖွဲ့အစည်းအနေနဲ့ရော CRPH အနေနဲ့ရောသူလက်တွဲညီညီနဲ့လှုပ်ဆောင်နိုင်မှုကျွန်တော်တို့ပိုပြီးတော့ပြောင်းလဲပါတယ်ခင
်ဗျ။ဟောနိုင်ငံတကာကလည်းပဲအခုဆိုရင်နေ့စဉ်လိုပါပဲတနည်းအားဖြင့်တနိုင်ငံမှုတနိုင်ငံကနေပြီးတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့နေ့စဉ်လိုပြောဆိုနေတာရှိပါတယ်တရားပြတာရှိပါတယ်တောင်းဆိုတာရှိပါတယ်စုံဖြစ်ချက်တွေချတာရှိပါတယ်ဒီထက်အပြင်တော့လက်တွေ့ကြတဲ့လှုပ်ဆောင်မှုတော့မရှိသေးဘူးပေါ့နော်လက်တွေ့ကြလှုပ်ဆောင်မှုတော့မရှိသေးဘူးပေါ့ဆိုတော့လက်ရှိနိုင်ငံတကာယက်တီမှုအနေအထားကိုရောပယ်လို့များမြင်မိပါလဲခင်ဗျာ
ကျွန်တော်လက်ရှိနိုင်ငံတကာကတော့စုံတရားပေါ့လေဟိုတရားပြတာမျိုးတော့ပဲလုံဆောင်နိုင်တယ်လို့ကျွန်တော်တို့ယူဆတယ်။အဓိကကျွန်တော်တို့တကယ်တမ်းဒီဆွေအနာကျင်စနစ်ကိုတိုက်ရမှာကကိုပြည်တွင်းကတရားစုတွေ ဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကတော့ဒီနိုင်ငံတကာပေါ်မှာအများကြီးအရန်ကြီးတော့ညှော်လို့မထားပါဘူ
း။ဟုတ်ကဲ့။ရန်ကြီးညှော်လို့မထားဘူးဆိုတော့အခုအများပြောနေကြသလိုပေါ့နော်။ညှော်လင်းကြတာတောင်းဆိုကြတဲ့အထက်မှာဒီ rights to protect R2P ဆိုတာပါပါတယ်။ဆိုတော့ဒီ R2P ဆိုတာအင်မတန်ဆက်ဆက်ပါပါဖြစ်တော့ဖြစ်ခဲ့ကိစ္စမျိုးလို့ကျွန်တော်လည်းအဲ့လိုနားလဲပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောညှော်လင့်ချက်ရှိပါသလားခင်ဗျ။
ကျွန်တော်တို့အများကြီးညှော်လင့်မထားပါဘူးခင်ဗျ။အများကြီးညှော်လင့်မထားပါဘူး။ကျွန်တော်တို့စဉ်းစားချက်ထဲမှာ R2P ဓာတ်ပြီးဖြစ်စေမလာပြီးဖြစ်စေစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ဒီအမှောင်နဲ့ဒီပြည်တွင်းအင်အားစုတွေဒီဘက်မှာရှိတဲ့ရပ်တည်နေတဲ့အင်အားစုတွေကဝိုင်းဝန်းပြီးတော့စစ်အာဏာရှင်စနစ်ကိုသူပြတိရမှာပဲလို့ကျွန်တော်တို့ကယူဆထားတဲ့အတွက်ဒီအတူပီသားရအောင်ကျွန်တော်တို့အလောက်ကြီးကြီးအုံရုံလက်ပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့အားလုံးသုံးသပ်ပြီးတော့ကြည်ပြီးတော့ပြောမယ်ဆိုရင်ပေါ့နော်ဒီလှုပ်ရှားမှုဒီဘယ်လောက်ကြာနိုင်တယ်ဆိုတဲ့အကြံပြင်းစိတ်ကူးမြုံမှန်းချက်များရှိပါလားခင်ဗျာ
ကျွန်တော်တို့ဟိုဒါကရည်ရှိတိုက်ပွဲလို့တော့ကျွန်တော်တို့အစိုးရရဲ့ယူဆထားပါတယ်အာဏာရှင်ကလည်းသူ့ရဲ့ခံကြုပ်စည်းမှာဒီပြင်းထန်ခုခံကာဝယ်ပါလိမ့်မယ်။ကျွန်တော်တို့ဘက်ကလည်းစစ်အာဏာရှင်စနစ်ကိုဖြိုပြက်ဖို့အတွက်အပြင်းထန်ကြိုးစားရမှာပါ။ကျွန်တော်တို့အစိုးရဘက်ကရန်ဒီရန်ကုန်လိုနောက်မန္တလေးလိုနောက်မုံဝါလိုတဲနဲ့မြို့ကြီးတွေလိုဂျမ်းမာတွေပေါ်မှာလူတင်လေဒီတိဆောက်ပြီးတော့လှုပ်ရှားခဲ့ကြပြီ။နောက်ဒီဖြိုခွဲခြင်းကာလတွေပေါ့။ဒေါ်လန်ကြီးကြားရည်တဲ့ကာလတွေဒီကာလတွေမှာကျွန်တော်တို့အများကြီးတွန်းဆန်ခဲ့ကြတယ်။ဒါပေမဲ့အခုဟာကတိတ်မကြခင်ပါပဲမှောင်မိုက်တဲ့ကာလကိုကျွန်တော်တို့ဖြတ်တန်းလိုက်လို့ကျွန်တော်တို့ယူဆတယ်ဒီကာလကိုတော့ကျွန်တော်တို့အတန်းတိုင်းဆုံးကြံ့ကြံ့ခံပြီးတော့ခုခံကာကွယ်ပြီးတော့ကျွန်တော်တို့ကိုယ့်ကိုယ်ခုခံကာကွယ်ရင်းနဲ့ပြန်လာတဲ့စနစ်ကိုအမြန်ဆုံးတော့ကျွန်တော်တို့တိုက်ချက်နိုင်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်ကာလတတ်မှတ်ချက်တော့ကျွန်တော်တို့မပြောနိုင်ပါဘူးခင
်ဗျဟုတ်ကဲ့ဆိုတော့ကျွန်တော်ကောင်းနမဒီအဖြေကိုနားထောင်ရင်းနဲ့ကျွန်တော်ကောင်းနမနောက်ပေါ်လာတဲ့မိဘတို့ကလာတခြားဒေသတွေမှာအခုဆိုရင်တချို့တွေအားမလို့အားများနဲ့ပြောတာတွေရှိပါတယ်ငြိမ်သွားတယ်ပေါ့နော်ဥပမာရန်ကုန်ဘက်မှာဆိုရင်နည်းနည်းကျဲသွားတယ်ပေါသွားတယ်ငြိမ်သွားတယ်အဲ့လိုပဲတချို့နေရာတွေမှာဆိုလည်းငြိမ်သွားတယ်ဆိုတော့ပြောတာဆိုတာမျိုးတွေကြားရပါတယ်နောက်လက်တွေ့နည်းနည်းအားဖြင့်လည်းပဲနည်းနည်းပါသွားတဲ့နေသားမျိုးတွေတွေ့ရပါတယ်ဆိုတော့အဲ့ဒီအပေါ်မှာရောစိတ်သက်ရောတာမျိုးဒါမှမဟုတ်ဟိုအားမလို့အားများဖြစ်တာမျိုးခံစားမိပါသလားအဲ့ဒီဒေသတွေအပေါ်မှာရောဘယ်လိုမျိုးများထင်ရင်ရှိပါလဲခင်ဗျာ
ကျွန်တော်တို့စိတ်သက်ကြတာအမလို့အားကြီးရမဖြစ်ပါဘူးခင်ဗျာဒါကတော့ပြန်အောင်ချင်းကဒီ season 6 တုံးပြီးတော့နောက်လက်ပြပုံနေပါပြီတုံးပြီးတော့အရန်ကြီးကိုဖိနှိပ်ချိုခွဲတဲ့အချိန်မှာတော့ခဏတာတော့ဒီလိုပဲပါသွားပါလိမ့်မယ်ဒါပေမဲ့လူကြီးရဲ့စိတ်ထဲမှာကကျွန်တော်တို့တကူးချင်းတကူးချင်းရဲ့စိတ်ထဲမှာကဆက်အောင်ရင်စနစ်ဆန့်ကျင်ရေးဆက်အောင်ရင်စနစ်ချိုးပြရေးဆိုတဲ့စိတ်ရရှိနေသူကြီးကျွန်တော်တို့အားမရကြလို့ရှိပါဘူးစိတ်သက်ကြတာမရှိပါဘူးခင်ဗျာ
ဟုတ်ကဲ့အခုလှုပ်ဆောင်နေတဲ့လှူရှားမှုဒေါ်လာရေးလိုပဲပြောပြောပေါ့နော်တကယ်ပဲအောင်မြင်လိမ့်မယ်လို့အခိုင်အမာယုံကြည်ပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာကျွန်တော်ပြည်ပြည်ဝဝယုံကြည်ပါတယ
်ခုလိုဖြေချပေးတာကျေးဇူးအထူးပဲတင်ပါတယ်ဘေးရန်တွေကင်ပါစေခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းရဲ့အင်္ဂါညဇကဝိုင်းအစီအစဉ်ကိုနားဆင်ရင်ခဲ့ရပါခင်ဗျာ
American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ families.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ညမာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view ညမာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bemis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabemis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabemis ဖြစ်ပါတယ်။
အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါလိမ့်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိင်ထက်ကပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံမှာဆ ਿਆ နာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြီးအစ်စ်သုံးပြစ်ခတ်နှိမ်နင်းနေပေမဲ့လို့လဲနိုင်ငံတော်မှာအင်ကာနေကညီမျိုးစုံနဲ့ဆက်လက်ဆန္ဒပြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းထားတဲ့လုံခြုံရေးအဖွဲ့တွေကဆန္ဒပြပွဲတွေနောက်ရက်ခွက်တွေအတွင်ပြစ်ခတ်မှုတွေကြောင့်ဧပြီလ6ရက်နေ့အထိအရက်သား582ဦးသေဆုံးခဲ့ရပြီးဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဖော်ပြပါတယ်လက်ရှိဖမ်းဆီးခံထားရသူ2950ဦးရှိနေပြီးဖမ်းဝရံထုတ်ခံထားရသူက463ဦးရှိတယ်လို့လဲ AAPP ရဲ့ဧပြီလ6ရက်နေ့အစည်းအဝေးကဖော်ပြပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမ္မဂ EU ကတပေါင်းတစ်စီးတဲ့ပြစ်ဒဏ်ခံအရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအီဗ်လက်ဒရီယန်ကအင်ကာနီမှာပြောပါတယ်မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုဥရောပသမ္မဂအဖွဲ့ဝင်28နိုင်ငံအဆင့်ထိတိုးမြှင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုမြန်မြန်ဆန်ဆန်ကျင့်သုံးနိုင်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်အမတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာဆ ਿਆ နာသိမ့်မှုအရေးနဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်အပါအဝင်စစ်ဖက်အရက်ဖက်ပုဂ္ဂိုလ်12ဦးကိုပြီးခဲ့တဲ့မလအတွင်းဥရောပသမ္မဂ EU ကတန်ခတ်အရေးယူထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့စနေနေ့ကနေပြည်တော်မှာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကလုပ်တဲ့ဥရောပသမ္မဂအကူအညီများဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုလည်း EU ကိုယ်စားလှယ်တွေမတက်ရောက်ခဲ့ကြပါဘူး။လက်ရှိနိုင်ငံရေးအခြေအနေအရမြန်မာနိုင်ငံအတွက် EU ကပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်နေတယ်လို့လည်း EU ရဲ့မြန်မာရုံးကပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ဆ ਿਆ နာသိမ့်မှုနောက်ပိုင်းစေယုံတွေနဲ့ကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုအနည်းဆုံး28ကြိမ်ရှိခဲ့ပြီးကျောင်းငယ်နဲ့ပညာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်ခံရမှုကအနည်းဆုံး9ခုရှိခဲ့ကြောင်းကုလသမဂ္ဂကအင်ကာနီမှာပြောပါတယ်
. Since the 1st of February, there have been at least 28 attacks against hospitals and health personnel.
စေတနာဝန်ထမ်းကျန်းမာရေးလုပ်သားတွေကိုတိုက်ခိုက်မှုလူနာတင်ရှင်တွေကိုတိုက်ခိုက်မှုတွေဟာဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ထိခိုက်ဒဏ်ရာရကြတဲ့အရက်သားတွေကိုအသက်ကယ်အကူအညီပေးနိုင်ရေးအဟံအတားဖြစ်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဂျူဂျရစ်ကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံဆ ਿਆ နာသိမ့်မှုနောက်ပိုင်းအကျံဖက်မှုတွေဆက်ဖြစ်နေပြီးနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးစနစ်အပေါ်ထိခိုက်သက်ရောက်မှုတွေဟာအထူးစိုးရိမ်ပွဲဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကလည်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ကျေးရွာမှာစစ်ကြံလက်နက်ပေါက်ကွဲရာကြောင့်ကလေးနှစ်ဦးနဲ့မိခင်ဖြစ်သူစုစုပေါင်း3ဦးသေဆုံးခဲ့ရပြီးကလေးတဦးထိခိုက်ဒဏ်ရာရကြောင်းကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့မြန်မာဆိုင်ရာရုံးကအင်ကာနီမှာထုတ်ပြန်ပါတယ်။အီရန်နျူကလ িয়ার အရေးဩစတြီးယားနိုင်ငံဗီယန်နာမြို့မှာကနဦးဆွေးနွေးမှုတွေဟာအပြုသဘောဆောင်ချောင်းအမေရိကန်ကပြောပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြားရရှိထားတဲ့2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်မှာအမေရိကန်ပြန်လည်ပါဝင်နိုင်ရေးသမ္မတဂျိုးဘိုင်ဒန်အစိုးရကနီးလန်းရှာတဲ့အနေနဲ့ဆွေးနွေးနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအရွယ်ရောက်သူအလုံးဧပြီလ19ရက်နေ့ကစလို့ COVID-19 ကာကွယ်ဆေးထုတ်ခွင့်ရမယ့်အကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်ကာနီမှာကြေညာပါတယ်။မူလကမေလ1ရက်နေ့မှာထုတ်ခွင့်ရဖို့သတ်မှတ်ထားတာထက်သတင်းနှစ်ပတ်စောပြီးတော့ကာကွယ်ဆေးထုတ်ခွင့်ရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်ရတဲ့ကမ္ဘာစီးပွားရေးဟာခန့်မှန်းထားတာထက်ပိုပြီးမြန်မြန်ဆန်ဆန်နှလန်းထူလာကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်ကာနီမှာပြောပါတယ်။ကမ္ဘာစီးပွားရေးဟာဒီနှစ်အတွင်း600ဂိုင်နှုန်းတိုးတက်လာပြီးရှစ်နှစ်2022ခုနှစ်မှာနောက်ထပ်4.4%ဂိုင်နှုန်းတိုးတက်လာနိုင်တယ်လို့လည်း IMF ကခန့်မှန်းထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိင်ထဲကပြောပြပေးသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Chester Mock ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 41ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။
တော်တော်ရှင်များတကွာမြန်မာပြည်သူပြည်သားအလုံးပေးခြင်းကြပါစေ VOA ကိုအားပေးရအတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာThis program